Welcome to the Voice of America in Burmese.
ကျောင်းသားလေးနဲ့ညကိုနိုင်ကနေ70s season တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32 50နဲ့လိုင်းလမ်းမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။မကွာညပါအခုကြာတာဗေးနေညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါခင်ဗျာကျွန်တော်တော့အောင်ပါဒီကနေ့ညပိုင်းသတင်းတွေကိုဒေါက်ကင်မျိုးသန်းနဲ့အတူကြီးညာပြီးမှာပါဂရိဝင်ကြီးချုပ် Alexis Tsipras ဟာဂရိပန္နာရေးဝင်ကြီးဌာနကတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးတော့ဒီရင်ဆိုင်နေရတဲ့ငွေကြေးအကျက်တဲ့ကိစ္စကိုဖြေရှင်းဖို့ဆွေးနွေးနေတာတရုတ်နိုင်ငံမှာအစုရှယ်ယာဈေးနှုန်းတွေသုံးပတ်ကြာထိုးကျသွားပြီးတဲ့နောက်ဒီကနေ့မှာဒီရှယ်ယာဈေးနှုန်းတွေပြန်ပြီးတော့တည်ငြိမ်လာတာဒီအကြောင်းနောက်ဆုံးသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်မခွန်ညိုကြီး
ကောင်းပါပြီရှင်အခုညပိုင်းသတင်းလွှာတွေထဲမှာတော့ကုလသမဂ္ဂဓာတုလက်နက်တားမြစ်ရေးအဖွဲ့ OPCW မှာမြန်မာနိုင်ငံကအဖွဲ့ဝင်အဖြစ်လက်မှတ်ထိုးလိုက်ပြီးလို့ဓာတုထိုးလိုက်ပြီးဖြစ်လို့မလို့ဓာတုပစ္စည်းဆိုင်ရာစံတပ်မှုတွေကိုစတင်ခံယူတော့မှာဖြစ်ပါတယ်ဒီလသမရဦးသိန်းစိန်ရဲ့နိုင်ငံတော်ကိုရေဒီယိုကနေတဆင့်ပြောတဲ့မိန့်ခွန်းထဲမှာတော့ဒီနှစ်နှောင်းပိုင်းမှာကျင်းပမဲ့ရွေးကောက်ပွဲကိုအဓိကထားပြီးတော့ပြောကြားခဲ့ပါတယ
်ပထမဆုံးတော့အရသာအစိုးရတာဝန်ကိုယူရတဲ့အချိန်မှာကျင်းပမဲ့2015အထူးရွေးကောက်ပွဲများကိုပန်းရှင်းလွတ်လပ်ပြီးတရားမြတ်တဲ့ရွေးကောက်ပွဲများအဖြစ်ကျင်းပနိုင်စေဖို့
သမရဦးသိန်းစိန်ရဲ့ရွေးကောက်ပွဲဆိုင်ရာဂရုပြုပြောကြားချက်ကိုထုတ်လွှင့်ပေးသွားမှာပါအဲဒီနောက်ရွေးကောက်ပွဲလုံခြုံရေးအတွက်ရဲဌာနချုပ်ကကြိုတင်ပြင်ဆင်မှုစီမံချက်ဘာတွေဆောင်ရွက်ပေးနေပြီဆိုလဲဆိုတာကိုလည်းသိကြရပါမယ်ရှင်တခါထိုင်းနိုင်ငံမှာလူသတ်မှုနဲ့ဖမ်းခံနေရတဲ့မြန်မာလူငယ်အလုပ်သမားနှစ်ဦးအတွက်တရက်လူပြသက်သေးတွေစီကအမှုခိုင်လုံတဲ့ထွက်ချက်မရခဲ့တဲ့ဒီနေ့ရုံချင်းအခြေအနေကိုလည်းပြောပြပေးမှာပါအဲ့လိုသတင်းဆောင်ပါတွေမတိုင်ခင်ရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ဒေါခင်မျိုးသက်တို့ကကြေညာပေးပါမယ်ရှင်
ဂရိဝင်ကြီးချုပ် Alexis Tsipras ဟာဂရိပန္နာရေးဝင်ကြီးဌာနတာဝန်ရှိသူတွေနဲ့မနေ့ကတွေ့ဆုံဆွေးနွေးခဲ့ပါတယ်။ငွေကြေးအကျပ်တင်းနဲ့ရင်ဆိုင်နေရတဲ့ဂရိနိုင်ငံအနေနဲ့သုံးနှစ်ကြာငွေကြေးအစီအစဉ်တရက်ကိုအဆိုပြုပြီးနောက်ဥရောပသမ္မတအဖွဲ့ဝင်နိုင်ငံတွေအနေနဲ့အကူအညီပေးဖို့တောင်းဆိုပြီးမှဝင်ကြီးချုပ်ကအခုလိုဆွေးနွေးခဲ့တာပါ။ငွေကြေးအကျပ်တင်းနဲ့ပတ်သက်ပြီးဂရိနိုင်ငံအနေနဲ့ဖြည့်ရှင်းဖို့တမန်ရက်တောက်ကြနေမတိုင်ခင်မှာပြုပြင်ပြောင်းလဲရေးအစီအစဉ်တစ်ခုကို Mr. Tsipras နဲ့တာဝန်ရှိသူတွေကအပြီးသက်ရေးဆွဲနေတာကိုဥရောပသမ္မတနိုင်ငံတွေကလည်းစောင့်ဆိုင်းနေပါတယ်။လာမယ့်တနင်္ဂနွေနေ့မှာကျင်းပမယ့်ဥရောပသမ္မတ28နိုင်ငံအရေးပေါ်ထိပ်သီးအစည်းအဝေးမတိုင်ခင်မှာဥရောပသမ္မတခေါင်းဆောင်တွေ IMF နိုင်ငံကငွေကြေးရမုံငွေအဖွဲ့ဥရောပဘဟုပန်တွေကတာဝန်ရှိသူတွေဟာဂရိရဲ့ငွေချင်းငါဖို့အစီအစဉ်ပေါ်ကျိုတင်သုံးသပ်မှာပါထိပ်သီးအစည်းအဝေးအတွင်းမှာတော့ဂရိရဲ့အဆွေပြုချက်ကိုလက်ခံမလားလက်မခံဘူးလားဆိုတာကိုဆုံးဖြတ်ချက်ချမှာပါတကယ်လို့ငွေကြေးအထောက်အကူပေးဖို့ဆုံးဖြတ်ချက်မချနိုင်ဘူးဆိုရင်တော့ယူရိုငွေသုံးဆွဲနေတဲ့19နိုင်ငံတွေကနေဂရိနိုင်ငံနှုတ်ထွက်ရမှာဖြစ်ပြီးလွန်ခဲ့တဲ့16နှစ်အတွင်းဒါပထမဆုံးအခြေအနေနဲ့ယူရိုငွေသုံးဆွဲနေတဲ့နိုင်ငံတွေထဲကနှုတ်ထွက်ပေးရမှာပါဂရိနိုင်ငံဟာလွန်ခဲ့တဲ့9နှစ်အတွင်းမှာဒေါ်လာဘီလီယံ300ကျော်ချင်းငါထားပြီးလည်းဖြစ်ပါတယ်ခင်ဗျာ
အမေရိကန်နဲ့ UAE အာရဗ်စပေါ်နယ်ပြည်တော်စုတို့ဟာ IS Islamic စစ်တွေးကြောအဖွဲ့အယူဆတွေကိုဒဏ်ပြန်ချေဖျက်ဖို့ကြိုးစားမှုအတစ်တက်ကိုဗိုလ်တဖူးနေမှာစတင်လိုက်ပါပြီ။ဒေသတစ်လောကလူလူရဲ့တီးခံပြီးအဆွန်မြောက်တဲ့ပြောဆိုချက်တွေကိုဖော်ပြပြီးစစ်တွေးကြောရဲ့အတွေးခေါ်တွေကိုဒဏ်ပြန်ချေဖျက်ဖို့အတွက်လူမှုကွန်ရက်ကိုတုံးပြီးကြိုးစားလာတာပါ။အဘူဒါဘိုင်းမှာအခြေစိုက်တဲ့ Swap Center လို့နာမည်ပေးထားတဲ့အစီအစဉ်ကနေ Twitter နဲ့ YouTube ကနေတဆင့်အမုန်းတရားတွေကြောင့်ရမှုတွေနဲ့တီးမခံချဖို့အတွက်လှုံ့ဆော်မှုတွေကိုဒီစစ်သွေးကြော်တွေကအစ္စလမ်ဘာသာကိုလက်တလုံးချအသုံးချနေတာလို့ဖော်ပြတာဖြစ်ပါတယ်။ပြည်သူတန်တမန်ရေးရနဲ့ပြည်သူရေးရအမေရိကန်လက်ထောင်နိုင်ငံခြားရေးဝန်ကြီး Richard Stengel ကတော့အခုလိုသတင်းအချက်အလက်တွေနဲ့ IS စစ်သွေးကြော်အဖွဲ့ကိုတော်ရပူပေါင်းခြင်းသူတွေမပူပေါင်းခြင်းအောင်လှုံ့ဆော်မယ်အပြင်လူမှုကွန်ရက်တွေကိုတုံးပြီးလူသစ်စုဆောင်းဖို့အတွက်စ조사နေသူတွေကိုဖျက်တောက်ဖို့ပါရည်ရွယ်ပြီးလှုံ့ဆော်တာလို့ပြောပါတယ်။တိုင်းခရီးသမားတွေအီရတ်နဲ့ဆီးရီးယားကိုဝင်ရောက်မှုရပ်ဆိုင်းသွားစေဖို့လှုံ့ဆော်မှုဟာအမေရိကန်သမ္မတဘဲရက်အိုဘားမားရဲ့ IS စစ်သွေးကြောတိုက်ခိုက်ရေးအတွက်အဓိကရည်မှန်းချက်တွေထဲကတစ်ခုပါ။မဟာမိတ်ဖွဲ့ကလည်းလေကြောင်းတိုက်ခိုက်မှုပေါင်း 9,000 ကျော်လှုံ့ဆော်ခဲ့တာအပါအဝင်တနည်းနည်းပါးကြာမြင့်နေပြီဖြစ်တဲ့ဘုံကျဲစစ်စင်ရင်နဲ့အတူစစ်သွေးကြောတွေကိုရန်ပုံငွေပြက်လာအောင်ပါလှုံ့ဆော်နေတာပါ။ဒါကြောင့်မြေပြင်တိုက်ခိုက်ရေးသမားတွေတင်ထားတဲ့နေမြေတချို့ပြန်သိမ်းနိုင်တယ်လို့တိုးတက်မှုတွေရခဲ့ပြီးဒါပေမဲ့အီရန်နိုင်ငံကမြို့ကြီးအများအပြားမှာရော Syria IS အဖွဲ့ခိုင်မာခြေကုပ်ယူထားတဲ့ Raqqa လိုနေရာမျိုးမှာပါသူတို့ကိုဂုတိမောင်းမထုတ်နိုင်သေးပါဘူး
။အီရန်နျူကလ িয়ার ရေးဆွေးနွေးပွဲတွေကို Austrian နိုင်ငံပြည်နယ်မြို့မှာဒီကနေ့ဆက်လက်ကျင်းပနေပါတယ်။ အီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားနျူကလ িয়ার ရေးဇူလိုင်လ10ရက်နေ့မှာပြည်သက်ဆွေးနွေးဖို့တတ်မှတ်ထားတာဖြစ်ပြီးဒီလိုရက်တိုးလိုက်တာဟာနောက်ဆုံးအချိန်လည်းဖြစ်နိုင်ပါတယ်။သဘောတူညီမှုရဖို့နီးကပ်လာပေမဲ့ကုလသမဂ္ဂကအီရန်ပေါ်လက်နက်မယောင်းချရေးတားမြစ်ထားတဲ့အချက်ကိုရုပ်သိမ်းပေးဖို့ဆိုတဲ့ဒီအရေးပါတဲ့အချက်တစ်ခုကြံနေသေးတယ်လို့မြင်နေကြောင်းရုရှားနိုင်ငံသားရေးဝန်ကြီးဆာဂျီလက်ဗရော့ကပြောပါတယ်။ကမ္ဘာကိုချင်းချောင်နေတဲ့ IS တိကျတွေကိုတိုက်ခိုက်ဖို့အီရန်ဘက်ကထောက်ခံနေကြတာပါ။အဆုံးရောက်သမားတွေကိုတိုက်ခိုက်ရေးအတွက်အီရန်ရဲ့တိုက်ခိုက်ရေးစွမ်းရည်မြင့်တင်မှုနဲ့ဒေတာရင်းလုံခြုံရေးအတွက်လက်နက်ရောင်းချရေးပိတ်ပင်ထားမြင့်ထားတာကိုရုတ်သိမ်းပေးဖို့လိုတယ်လို့မစ္စတာလက်ဗရော့ကပြောပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီတို့ဆွေးနွေးညီနိုင်မှုနောက်ဆုံးအခြေအနေကိုကြာသပတေးနေ့အစောပိုင်းကတယ်လီဖုန်းနဲ့စကားပြောဆိုခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဌာနအကြီးတန်းအရာရှိကပြောပါတယ်ဒီလိုတယ်လီဖုန်းနဲ့ဆက်ပြီးတော့စကားမပြောခင်မှာဝန်ကြီးကယ်ရီကဗီယက်နမ်ဆွေးနွေးပွဲကိုပြန်ရောက်လာကြတဲ့ဂျာမန်နိုင်ငံသားရေးဝန်ကြီးဖရန့်ဝေါ့စ်ဝေါ်တာစတိန်မီယာနဲ့ပြင်သစ်နိုင်ငံသားရေးဝန်ကြီးလော်ရန်ဖိုင်ဗျာစတွန်နဲ့လည်းဗုဒ္ဓဟူးနေ့ကညစာအတူဆက်ခဲ့ကြပါတယ်ရုရှားနိုင်ငံသားရေးဝန်ကြီးဆာဂျီလက်ဗရော့ကလည်းဆွေးနွေးပွဲကိုပြန်လာဖို့အခြေအနေရှိတဲ့အကြောင်းသတင်းတောက်တွေကိုကြာသပတေးနေ့ကပြောပါရခင်ဗျာ
FIFA ကဘာဘောလုံးအဖွဲ့ချုပ်ကြီးကနေအမှုဆောင်ကော်မတီအဖွဲ့ဝင်ဟောင်းဖြစ်တဲ့ Chuck Blazer ကိုဘောလုံးနဲ့ပတ်သက်တဲ့လှုပ်ရှားဆောင်ရွက်မှုအမှန်အမျှကိုရာသပံပိတ်ပင်ပြစ်လိုက်ပါတယ်။ Blazer ကလမ်းငွေပေးမှုအများအပြားကိုလက်ခံခဲ့ကြောင်းဝန်ခံခဲ့တယ်လို့ကမ္ဘာဘောလုံးအဖွဲ့ချုပ်ကကိုင်နှုတ်စေခဲ့တဲ့ American အစိုးရရဲ့စုံစမ်းစစ်ဆေးမှုမှာလည်းသတင်းပေးတယောက်ဖြစ်လာတာပါ။ FIFA နဲ့ CONCACAF မှာအကြီးတန်းယာရုတွေထမ်းဆောင်နေချိန်မှာ Blazer ဟာလက်စားတာတရားဝင်ငွေအပေးယူနဲ့တခြားငွေကြေးဆိုင်ရာအပါအဝင်မလုပ်တဲ့နဲ့မဖွဲ့မရအလုပ်မျိုးစုံကိုဇက်တိုက်ပဲထက်တလင်းလေးအများအပြားကျူးလွန်ခဲ့တယ်လို့ FIFA ရဲ့ကျင့်အစည်းအဝေးဆိုင်ရာကော်မတီကပြောကြားခဲ့ပြီးဘောလုံးလောကကနေသူ့ကိုရာသပံပိတ်ပင်ပြစ်လိုက်ကြောင်းကြေညာပရိနေမှာကြေညာလိုက်ပါတယ်ကမ္ဘာမှာဩစာအရှိဆုံးဘောလုံးဖွဲ့ရရှိတယောက်တွေကတယောက်ဖြစ်တဲ့အနှစ်20ကြာတာဝန်ထမ်းဆောင်ခဲ့တဲ့အမေရိကန်နိုင်ငံသား Blazer ကအမေရိကန်ဆိုးရရှိနေရုံနဲ့တဘောတူညီချက်ပြုလုပ်တဲ့ဒစိပန်းဖြစ်တဲ့သူ့ရဲ့ရာဇဝတ်ပြုမှု10ခုအတွက်ပြစ်ရှိကြောင်း2013နိုဝင်ဘာလထဲမှာလှည့်ဝတ်ဝန်ခံခဲ့တာဖြစ်ပါတယ်။သူနဲ့တခြား FIFA မှုဆောင်ကော်မတီဝင်တွေဟာ1998ခုနှစ်ကမ္ဘာဖလားဘောလုံးပွဲအင်ရှင်နိုင်ငံဖြစ်တဲ့ပြန်တဲ့ကိုရွေးချယ်မှုနဲ့ဆက်နွယ်ပြီးလက်ယူခဲ့တယ်လို့ American တရားသူကြီးကိုပြောခဲ့တာပါ။ဒါအပြင် 2010 အတွက်တောင်အာဖရိကမှာကျင်းပခွင့်ရခဲ့တာနဲ့ဆက်နွယ်ပြီးသူလက်ယူခဲ့တယ်လို့လည်းပြောပါတယ်။သူက2005ခုကနေ2010အတွင်းလက်ငွေဒေါ်လာ17တန်းလောက်လက်ခံယူခဲ့တယ်လို့ဝန်ခံခဲ့ပေမဲ့ဒီထဲပိုများနိုင်တယ်လို့သတင်းတွေမှာရေးကြပါတယ်။
UAE American အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
တရုတ်နိုင်ငံမှာသုံးဘက်ကြားအစုရှယ်ယာဈေးနှုန်းတွေထိုးချသွားတဲ့ကိစ္စနဲ့ပတ်သက်လို့ပြုပြင်ဆောင်ရွက်မှုတွေကိုတရုတ်အစိုးရကကြေညာပြီးအစုရှယ်ယာဈေးနှုန်းတွေဒီကနေ့ပြန်လည်တည်ငြိမ်လာပါတယ်။ဒီငွေဈေးကွက်ကိုပြန်အပ်ဆက်ဖို့အစိုးရအနေနဲ့ဆောင်ရွက်ခဲ့တာတွေကထိရောက်မှုရှိတာကြောင့်ဒီကနေ့မှာတော့အခြေအနေတွေဟာသီးသီးသာသာကောင်းလာတယ်လို့ယင်းနှမြုံနံသူတွေကပြောပါတယ်။တနေ့တာအတွင်းရှန်ဟိုင်းအင်ဒက်ဆာ 5.8 ရာခိုင်နှုန်းနီးပါးထိုးတက်သွားပြီးဒါဟာလွန်ခဲ့တဲ့6နှစ်တာကာလအတွင်းအမြင့်မားဆုံးဖြစ်ပါတယ်။ဟောင်ကောင်ဈေးကွက်ကတော့ဈေးပိတ်ချိန်မှာ4ရာခိုင်နှုန်းအထိတက်ခဲ့ပါတယ်။တရုတ်နိုင်ငံရဲ့အစုရှယ်ယာဈေးကွက်ကိုကြီးကြပ်တဲ့ China Securities Regulatory Commission ကနောက်လာမယ့်6လအတွင်းအစုရှယ်ယာတွေကိုထုတ်ယောင်းတာမျိုးမလုပ်ဖို့ဒီအစုရှယ်ယာရှင်တွေကိုကြာသပတေးနေ့ကတားမြစ်ထားပါတယ်။ဂရိနိုင်ငံကငွေကြေးအကျပ်တဲ့ပြဿနာနဲ့အတူတရုတ်နိုင်ငံရဲ့အစုရှယ်ယာဈေးကွက်ချဆင်းမှုတွေဟာတစ်ကမ္ဘာလုံးကယင်းနှိမ့်နှံသူတွေအတွက်သိက္ခာမြန်ဆန်လွန်ပါတယ်။ဒီတော့တွင်ဒီကနေ့နေ့လယ်ပိုင်းမှာဂျပန်တောင်ကိုရီးယားဩစတြေးလျနိုင်ငံကအစုရှယ်ယာဈေးနှုန်းတွေကတော့ချဆင်းနေပါတယ်ခင်ဗျာ
။ထိုင်းနိုင်ငံမှာလာရောက်ခိုလုံနေတဲ့ဖွေကတိုင်းရင်းသားတွေကိုတရုတ်နိုင်ငံပြန်ပြီးပို့ရင်ညှဉ်းပန်းနှိပ်စက်မှုတွေနဲ့ရင်ဆိုင်ရနိုင်တယ်လို့လူခွင့်ရေးအဖွဲ့တွေကသတိပေးထားတဲ့ကြားကပဲထိုင်းဆွေရကဝီဂါတိုင်းသားတရားလောက်ကိုတရုတ်နိုင်ငံကိုပြန်ပြီးပို့လိုက်ပါပြီ။တရုတ်နိုင်ငံရှင်ကျန်းဒေသမှာကျေးဝင်ခွဲခြားဆက်ဆံမှုတွေခံရတယ်လို့အချိန်တော်ကြာကလေးကပဲတူရကီဘာသာစကားပြောဝီဂါလူနည်းစုဖွဲ့ကဝေဖန်ခဲ့ကြတယ်လို့တတုပ်ပြီးတတုပ်ပြပကိုထွက်ပြေးခဲ့ကြတာပါ။အများပြားဟာထိုင်းဘောင်ဝင်အရှိတောင်အရှနိုင်ငံတွေကိုဖျက်ပြီးထွက်ပြေးကြရမှာတချို့ဟာတရားမဝင်ရွှေ့ပြောင်းလာသူတွေအဖြစ်ထိုင်းနိုင်ငံမှာဖမ်းခံခဲ့ကြပါတယ်။ထိုင်းဆွေကပြောခွင့်ရဗိုလ်ချုပ်ဗီရာချွန်စုခွန်တာပါတီပတ်ကဒီဝီကာရီကိုမင်းမြန်းမှုအတွက်ဖမ်းဆီးထားတာတစ်နှစ်ကျော်ပြီဖြစ်ပြီးသူတို့ဟာတရုတ်နိုင်ငံသားတွေဖြစ်ကြောင်းသိကြတဲ့နောက်မှာအခုလိုတရုတ်ကိုပြန်ပို့တာလို့ဒီကနေ့ကြာသပတေးနေ့မှာပြောပါတယ် ဒီထက်180ကတူရကီနိုင်ငံသားတွေဖြစ်ကြောင်းတွေ့ရတာမို့တူရကီကိုပြန်ပို့တယ်လို့လည်းပြောပါတယ်ဒီရွှေပြောင်းသူတွေကိုထိခိုက်နာကျင်အောင်မလုပ်ဘူးလို့တရုတ်ဆိုအစီကအာမခံချက်ရခဲ့တယ်လို့လည်းထိုင်းဆိုအပြောခွင့်ရကပြောပါတယ်ဒါပေမဲ့လူခွင့်ရေးအဖွဲ့အများပြားကတော့ရှင်းနေမှုမရှိပါဘူးကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ကလည်းတူရကီနယ်ပေါင်း100,000ကိုဒီကနေ့ထိုင်းဆိုအပြန်ဖို့ရအတွက်စိုးရင်ကြောင်းပြောကြားခဲ့ပါတယ
်မလေးရှားနိုင်ငံရဲ့လူကုန်ကူးမှုအစဉ်တန်းနဲ့ပတ်သက်ပြီးတော့အစင်းမြင့်ပြောင်းလဲသတ်မှတ်ပြီးတော့မှဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကပြောဆိုတဲ့အကြောင်းသတင်းတွေမှာဖော်ပြပါရယ်လူခွင့်ရေးလှုပ်ရှားသူတွေနိုင်ငံရေးသမားတွေရဲ့အစီရင်ခံစာပေါ်အခြေခံပြီးဒီလိုပြောင်းလဲဖို့စီစဉ်ခဲ့တာပါနောက်ပတ်မှာထုတ်ပြန်ဖို့ရှိနေတဲ့လူမောင်ခိုကူးမှုနှစ်စဉ်အစီရင်ခံစာမှာမလေးရှားရဲ့အနေအထားကိုအမေရိကန်နိုင်ငံသားရေးဌာနကအစင်းမြင့်ပေးသွားမယ်လို့အမိမဖော်လိုတဲ့အစိုးရအရာရှိတွေကသတင်းတောက်တွေကိုပြောတဲ့အကြောင်းဒီသတင်းတွေမှာဖော်ပြပါရယ်လွန်ခဲ့တဲ့နှစ်ကထုတ်ပြန်တဲ့လူမောင်ကိုကူးမှုနဲ့ပတ်သက်တဲ့အမေရိကန်ရဲ့အစီရင်ခံစာမှာတော့မလေးရှားနိုင်ငံကိုအနိုင်ဆုံးအဆင့်ဖြစ်တဲ့ DR3 အဆင့်မှာဖော်ပြထားပြီးအဲ့ဒီနိုင်ငံတွေအစီရင်ထဲမှာအီရန်၊မြောက်ကိုရီးယားနဲ့ရုရှားနိုင်ငံတို့လည်းပါဝင်ပါတယ
်။အာနာယပြည်တော်စုချန်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ပါတီဗဟုအတိုင်ပင်ခံလည်းဖြစ်တောင်တာမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဦးအောင်သောဟာအုံနောက်သွေးကြောပေါက်မှုကြောင့်အရေးပေါ်ဆေးဝါးကုသမှုခံယူနေရပါတယ်။ဇူလိုင်လ10ရက်နေ့ညပိုင်းကနေပြည်တော်နေမှမူလေပြီးနေပြည်တော်ရှိဂရင်းတထောင်ဆေးရုံကိုအရေးပေါ်တင်ခဲ့ရတာပါ။အချိန်နဲ့ဆိုရင်ရှားရှိတယ်လို့သူ့ရဲ့ဆရာဝန်ကပြောဆိုတာကိုပြည်ရင်းသတင်းတွေမှာကိုကားရေးသားနေပြီးဒီကနေ့မနေ့ပိုင်းမှာတော့စင်ကာပူနိုင်ငံမှာကုသဖို့လေရင်နဲ့သူ့ကိုတင်ဆောင်သွားပြီလို့သိရပါတယ်။ဥအောင်တောင်းဟာဆိုရင်အရင်ဆက်ဆွာအကြီးကဗိုလ်ချုပ်မှုကြီးတန်းရွှင်မိသားစုနဲ့အလွန်ရင်းနှီးသူဖြစ်ပြီးဆက်ဆွာခင်မှာဩဇာကြီးတဲ့သူဖြစ်ပါတယ်။အာနာယချန်ခိုင်ပါတီရဲ့နိုင်ငံရေးမူဝါဒတွေကိုအဓိကရေးဆွဲချမှတ်သူတူသူယူဆကြတယ်လို့အတိုက်ခံတွေပေါ်မှာသဘောထားတင်းမာသူဆိုပြီးတော့လဲအတွက်ဆခံခဲ့ရပါတယ
်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ဒေါခင်မျိုးသက်တို့ကြီးညာပေးခဲ့တာပါအခုထုတ်လွှင့်ပေးမယ့်သတင်းလွှာတွေမှာတော့အရင်ဆုံးမြန်မာနိုင်ငံကကုလသမဂ္ဂရဲ့ဓာတုလက်နဲ့တားမြစ်ရေးမှာအဖွဲ့ဝင်ဖြစ်တော်မဲ့30ပါရီစီမံဆောင်ရွက်နေတယ်လဲဆိုတာကြည့်ကြရအောင်ပါကုလသမဂ္ဂဓာတုလက်နက်တားမြစ်ရေးအဖွဲ့ OPCW မှာမြန်မာနိုင်ငံကအဖွဲ့ဝင်နိုင်ငံအဖြစ်လက်မှတ်ရေးထိုးသဘောတူလိုက်တဲ့အတွက်နိုင်ငံတွင်းကဓာတုပစ္စည်းဆိုင်ရာထုတ်လုပ်မှုစမ်းသပ်မှုတွေကိုနိုင်ငံတကာရဲ့စစ်ဆေးမှုခံယူရတော့မှာဖြစ်ပါတယ်။ဓာတုလက်နက်ကထုတ်လုပ်သွို့လောင်အသုံးပြုမှုတွေကိုတားမြစ်တဲ့ OPCW အဖွဲ့ဝင်ဖြစ်လာတာကြောင့်မြန်မာနိုင်ငံဟာဓာတုလက်နက်ကင်းစင်တဲ့နိုင်ငံအဖြစ်နိုင်ငံတကာကိုတက်သေးပြဖို့စစ်ဆေးခံဖို့လည်းအဆင်သင့်ဖြစ်နေပြီလို့မြန်မာအစိုးရတာဝန်ရှိသူတွေကပြောပါတယ်။မတ်တင်ကီထိုက်ကဆက်သွယ်မေးမြန်းထားပါပါလေရှင
်ဟုတ်ကဲ့ပါရှင်ကုလဓာတုလက်နဲ့တားမြစ်ရေးအဖွဲ့ OPCW ရဲ့ဓာတုလက်နဲ့အသုံးပြုမှုတားဆီးရေးနိုင်ငံတကာသဘောတူညီချက်ကိုလက်တွေ့လိုက်နာကျင့်သုံးဖို့မြန်မာနိုင်ငံကဇူလိုင်လ10ရက်နေ့မှာအတည်ပြုလက်မှတ်ရေးထိုးလိုက်ပါတယ်ကုလဓာတုလက်နဲ့တားမြစ်ရေးအဖွဲ့ OPCW ရဲ့190နိုင်ငံမြောက်အဖွဲ့ဝင်ဖြစ်လာမဲ့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာကစိုးရိမ်နိုင်ပွဲရှိတဲ့ဓာတုပစ္စည်းတွေစီးရင်ကိုပြုစုပေးအပ်ရမှာဖြစ်တဲ့အပြင်နိုင်ငံတကာရဲ့ဝင်ရောက်စစ်ဆေးမှုတွေကိုလည်းစာချုပ်ပါစီကံအတိုင်းလက်ခံရမှာဖြစ်တယ်လို့ဒုတိယနိုင်ငံခြားရေးဝန်ကြီးဦးတန့်ကျော်ကပြောပါတယ
်ဓာတုပိဒါနဲ့ပတ်သက်တဲ့နော် sensitive တဲ့ဥစ္စာတွေကိုယ်နိုင်ငံမှာရှိတဲ့စီးရင်တရားတွေကိုကျွန်တော်တို့ကဟလာသူတို့ရှိကိုကျွန်တော်ပေးဖို့ဒီစာချုပ်ရဲ့အဲဒီ article တွေမှာပါပါတယ်အဲ့တော့ကျွန်တော်တို့ကအဲ့ဒီအတွက်ကိုလည်းနော်ကျွန်တော်တို့ကအစီအစဉ်ဖြစ်နေပြီအဲ့ဒီအတွက်ကိုကျွန်တော်တို့ကသိပ္ပံနီးတရားဝန်ထမ်းနာနေပြီးတော့ဟိုလိုအပ်တဲ့เนาะဒီဟိုအဖွဲ့အစည်းတွေကိုဖွဲ့ပြီးတော့သူတို့ငါတရားရုပ်တော့မှာဖြစ်ပါတယ်အဲ့တော့ထို့အတူပဲဒီစာချုပ်တွေနဲ့ပတ်သက်ပြီးတော့ငါအထက်မှာကျွန်တော်တို့လိုအပ်တဲ့ဟိုလိုမြန်မာနိုင်ငံမှာလိုအပ်တဲ့ဟိုလိုလာရောက်ပြီးတော့စုံစမ်းစစ်ဆေးမှုတွေရှိလို့ရှိရင်လည်းဟိုလိုစာချုပ်ပါအတိုင်းကျွန်တော်တို့ကလက်ခံဆောင်ရွက်ပေးဖို့ရှိမယ်เนาะမြန်မာနိုင်ငံမှာရှိနေတဲ့ဒီဓာတုပိဒါနဲ့ပတ်သက်တဲ့အလားတူစီတွေနော်ဒီဟိုဟိုဒီစီတစီတွေဒါပေါ်မှာလည်းကျွန်တော်တို့ကအရင်ကတို့နဲ့စည်ရင်းစရာအရာကျွန်တော်တို့ကညာကျန်းကဝိမာပြီးဆောင်ရွက်သွားမှာလည်းဖြစ်ပါတယ်
ကုလဓာတုလက်နဲ့တားမြစ်ရေးအဖွဲ့ OPCW ကအဖွဲ့ဝင်နိုင်ငံတွေကိုဓာတုလက်နဲ့ထုတ်လုပ်မှုစမ်းသပ်မှုပိုင်ဆိုင်ထားရှိမှုတူလောင်မှုလွှဲပြောင်းမှုနဲ့အသုံးပြုမှုတွေကိုတားမြစ်ထားတာဖြစ်ပါတယ်ဒါအပြင်အဖွဲ့ဝင်နိုင်ငံတွေအနေနဲ့အရင်တုန်းကပိုင်ဆိုင်ထားတဲ့ဓာတုလက်နက်တွေနဲ့ထုတ်လုပ်တဲ့စက်ရုံတွေကိုဖျက်သိမ်းရမှာဖြစ်တယ်လို့ဓာတုလက်နက်ဟောင်းတွေကိုလည်းစွန့်လွှတ်ရမှာဖြစ်ပြီးနိုင်ငံတွင်းဓာတုလက်နက်ကင်းရှင်းကြောင်းနိုင်ငံတကာစောင့်ကြည့်ရေးအဖွဲ့ထံကိုတင်သွင်းအစစ်ဆေးခံရမှာလည်းဖြစ်ပါတယ် 1998ခုနှစ်ကစတင်ကျင့်သုံးခဲ့တဲ့ဓာတုလက်နဲ့အသုံးပြုမှုဆိုင်ရာသဘောတူညီချက်ကိုလက်တွေ့ကျင့်သုံးဖို့နောက်ဆုံးကြံရှိနေတဲ့နိုင်ငံ6နိုင်ငံထဲမှာပါရှိတဲ့မြန်မာတို့အနေနဲ့အခုလိုလက်တွေ့ကျင့်သုံးဖို့လက်မှတ်ရေးထိုးလိုက်နိုင်တာကြောင့်မြန်မာတို့ဟာဓာတုလက်နဲ့ကင်းရှင်းတဲ့နိုင်ငံတစ်နိုင်ငံဖြစ်ကြောင်းကဘာကိုပြသလိုက်နိုင်တာဖြစ်တယ်လို့လည်းဒုတိယနိုင်ငံခြားရေးဝန်ကြီးဦးတန်ကျော်ကပြောပါတယ
်။ဟာမြန်မာနိုင်ငံကဒီဓာတုဒေတာလက်နဲ့ပတ်သက်ပြီးတော့နော်နိုင်ငံအများနဲ့အတူကျွန်တော်တို့ကဟလာစိတ်ချင်းချင်းနဲ့မြန်မာနိုင်ငံမှာဓာတ်ရုပ်တရားပစ္စည်းတွေလည်းနဲ့ပြည်သက်နဲ့ပစ္စည်းတွေမရှိဘူးဆိုတာကိုကျွန်တော်တို့ကကဘာကိုအပုံမဲ့နေနေကျွန်တော်တို့ဟလာဟိုတန်တရားမရှိအောင်ပြောနိုင်တဲ့ဥစ္စာကတော့ကျွန်တော်နိုင်ငံအတွက်ဒါသူပဲဟိုကုန်ကျက်သွားသေးတာပေါ့လေနော်နောက်တော့နောက်ကျတယ်သို့တော်လည်းကျွန်တော်တို့ကဟလာနိုင်ငံအများနဲ့အတူနော်တန်းတူဒီဓာတ်ရုပ်တရားအဖွဲ့အစည်းကြရုပ်ပြည်တိုင်းပတ်သက်တဲ့ဒီဓာတ်ရုပ်ဆိုင်ရာမှာဝင်ရောက်တဲ့အတွက်ကျွန်တော်တို့နိုင်ငံအတွက်เนาะဒါအများကြီးကုန်ရှိသွားပါတယ
်ဒါအပြင်ဒီကနေ့နယ်သာလန်နိုင်ငံ The Hague မြို့မှာဓာတ်ရုပ်လက်နဲ့အသုံးပြုမှုတားမြစ်ရေးအဖွဲ့ဝင်နိုင်ငံတွေရဲ့89ချိန်မြောက်အစည်းအဝေးမှာလည်းမြန်မာနိုင်ငံခြားရေးဝန်ကြီးဦးဝနမောင်လင်းတက်ရောက်ပြီးကမ္ဘာပေါ်မှာဓာတ်ရုပ်လက်နဲ့လုံးဝကင်းရှင်းသွားစေရေးလုပ်ငန်းစဉ်ကြီးမှာမြန်မာနိုင်ငံကလည်းသဘောတူစာချုပ်အတိုင်းအပြည့်အဝပူးပေါင်းဆောင်ရွက်သွားမယ်လို့ပြောဆိုခဲ့ပါတယ်မြန်မာနိုင်ငံဟာ2013ခုနှစ်မှာနိုင်ငံတကာအနုမြူစွမ်းအင်အေဂျင်စီနဲ့နျူကလ িয়ার လက်နက်ဆိုင်ရာသဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးထားသလို2014ခုနှစ်မှာလည်းဇီဝလက်နက်အသုံးပြုမှုတားမြစ်ရေးဆိုင်ရာနိုင်ငံတကာသဘောတူစာချုပ် Biological Weapons Convention ကိုလည်းလက်တွေ့လိုက်နာကျင့်သုံးမှုလက်မှတ်ရေးထိုးခဲ့တဲ့အဖွဲ့ဝင်နိုင်ငံဖြစ်ပါတယ်အင်ကာနီကအဖွဲ့ဝင်ဖြစ်ဓာတ်တုလက်နဲ့အသုံးပြုမှုတားဆီးရေးနိုင်ငံတကာသဘောတူညီချက်ကိုလက်တွေ့လိုက်နာကျင့်သုံးဖို့လက်မှတ်ရေးထိုးခဲ့တာကြောင့်ရက်ပေါင်း30အတွင်းမှာကုလသမဂ္ဂရဲ့ဓာတ်တုလက်နဲ့တားမြစ်ရေး OPCW ရဲ့အဖွဲ့ဝင်နိုင်ငံဖြစ်လာမှာလည်းဖြစ်ပါလိမ့်ရှင်
။မတ်တင်ဂီထိုက်ပြောပြသွားတာပါရှင်။အခုတခါတော့လာမယ့်2015နိုဝင်ဘာရွေးကောက်ပွဲအတွက်မြန်မာနိုင်ငံရဲတပ်ဖွဲ့ကလုံခြုံရေးဘာရီစီမံဆောင်ရွက်နေတယ်လဲဆိုတာကိုပြောပြပေးပါဦးမယ်။မြန်မာနိုင်ငံမှာလာမယ့်ရွေးကောက်ပွဲလုံခြုံရေးအတွက်ကြိုတင်ပြင်ဆင်တဲ့အနေနဲ့မြန်မာနိုင်ငံရဲဌာနချုပ်ကအထူးရဲတပ်ဖွဲ့ဝင်4000လောက်ကိုနိုင်ငံအနှံ့ယာယီတိုးမြှင့်ခန့်အပ်သွားဖို့ပြင်ဆင်နေတဲ့အကြောင်းမြန်မာနိုင်ငံရဲဌာနချုပ်တာဝန်ရှိသူတဦးကပြောပါတယ်။ဘလို့စီစစ်မှုတွေနဲ့ဘသူတွေကိုရွေးချယ်ခန့်အပ်ပြီးဘလို့တင်တန်းတွေနဲ့တာဝန်တွေပေးသွားမလဲ။ဒီအထူးတပ်ဖွဲ့တွေအနေနဲ့လုံခြုံရေးအတွက်တကယ်ထိထိရောက်ရောက်ဆောင်ရွက်နိုင်မလားဆိုတာတွေကိုမက်ခင်ဖြူထွေးကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်။
မြန်မာနိုင်ငံမှာလာမယ့်နိုဝင်ဘာလတဲ့ထွေထွေရွေးကောက်ပွဲတွေကျင်းပဖို့ရှိတာကြောင့်ဒီရွေးကောက်ပွဲလုံခြုံရေးအတွက်ကြိုတင်ပြင်ဆင်တဲ့အနေနဲ့အထူးရဲတပ်ဖွဲ့ဝင်4000လောက်ကိုယာယီခန့်အပ်သွားဖို့ပြင်ဆင်နေတယ်လို့မြန်မာနိုင်ငံရဲဌာနချုပ်တာဝန်စီမံဌာနကရဲမှူးကြီးမမောက်စိုးကပြောပါရယ
်ကျွန်တော်ရွေးကောက်ပွဲမတိုင်မီနဲ့ရွေးကောက်ပြီးကာလကိုကျွန်တော်တစ်လသို့မဟုတ်3လလောက်ကိုခန့်ထားဆောင်ရွက်မယ်ဆိုပြီးကျွန်တော်စီစဉ်နေပါတယ်ဗျမဲယုံရေးတရက်ပေးငူတယောက်3လောက်တော့ကျွန်တော်ယာထားပါတယ်ဗျအဲ့တော့ကျွန်တော်ခန့်မှန်းမဲယုံက4000လောက်ဒီတော့ကျွန်တော်လောက်လေးတော့ပေါင်းအောင်ကျွန်တော်ရှိမှဆက်တယ်အဲ့လောက်တော့ကျွန်တော်တို့မဲယုံရေတဲ့တိုင်းတော့ကျွန်တော်တို့ခံထားဖို့ဆောင်ရွက်နေပါတယ်
မြမဆူရအနေနဲ့အရင်ကပြိပကတချို့ကိုကန့်ကြွယ်ရမှာလုံခြုံရေးအတွက်လို့ဆိုပြီးအထွေထွေအုပ်ချုပ်ရေးယုံနဲ့ရက်ကွက်အာဏာပိုင်တွေကလက်ပတ်နေဆိုတဲ့အရက်ဝတ်တွေကိုခေါ်ယူသုံးတာတွေရှိတာကြောင့်ဝေဖန်မှုတွေရှိခဲ့ပါတယ်အခုရွေးကောက်ပွဲလုံခြုံရေးအတွက်ယာယီရဲတပ်ဖွဲ့ဝင်အသစ်တွေစုဆောင်းတဲ့နေရာမှာလည်းအရင်ကအကြမ်းဖက်မှုတွေမှာပတ်သက်ခဲ့တဲ့စွမ်းအားရှင်ဒါမှမဟုတ်လက်ပတ်နေဝတ်တွေပါလာမလားဆိုတဲ့စိုးရိမ်မှုတွေကလည်းရှိနေတာပါဒီပေါ်မှာရဲမှုကြီးမမောင်စုကတော့သူတို့အနေနဲ့ဒီရက်ကွက်နဲ့လူလူကယုံကြည်လေးစားတဲ့သူတွေကိုသာစစ်စစ်ရွေးချယ်မှာဖြစ်တယ်လို့ပြောပါတယ်
။မဲယုံရှိတဲ့ဒေသမှာရှိတဲ့အဲ့ရက်ကွက်မှာပြည်သူလူလူကယုံကြည်လေးစားတဲ့လူပေါ့နော်ယုံကြည်တဲ့လူပေါ့နော်အဲ့လူမျိုးကလည်းသူကိုယ်တိုင်ဆန္ဒပြမှာဆိုကျွန်တော်ခံထားဖို့စဉ်းစားတာပါ။ဒီရက်ကွက်ကတော့ပေါ့ဗျရက်ကွက်ကဒီလူကိုဆော်တော့သူတို့ရှိမှာအထူးရက်ခံမှာဆိုရင်ရက်ကွက်ကလည်းထောက်ခံမဲ့တော့ပေါ့လူမျိုးပေါ့
အခုအသစ်စုဆောင်မဲ့အထူးရဲတပ်ဖွဲ့ဝင်တွေကိုရဲတပ်ဖွဲ့ဝင်တွေလိုက်နာရမယ့်စီမင်းစည်းကမ်းတွေပြဋ္ဌာန်းထားတဲ့ဥပဒေတွေနဲ့အညီသူတို့လှုပ်ဆောင်နိုင်မယ့်တာဝန်ဝတ္တရားပိုင်းတွေကိုနားလည်အောင်ရှင်းလင်းသင်တန်းပေးသွားမှာဖြစ်တယ်လို့လည်းရဲမှူးကြီးမမောင်စုကပြောပါတယ်
။တင်းပေးမှာခင်ဗျ။တင်းတန်းဆိုကျွန်တော်ရဲတပ်ဖွဲ့ဝင်တယောက်တည်တည်တည်တိုက်တိုက်လိုက်နာမယ့်တင်းတန်းတွေကိုကျွန်တော်တို့တင်းတန်းပေးမှာပါဗျာ။ကျွန်တော်ရဲတပ်ဖွဲ့ကိုကဲမှုအောက်မှာပဲပေးမှာခင်ဗျ။ဥပဒေကလည်းအဲ့လိုပဲခွင့်ပြုထားပါတယ်။သူတို့တည်ကြလို့လက်ဆိုတာလို့တောင်းဆောင်ဝင်ပေးပေးရမှာမဟုတ်ဘူးခင်ဗျ။ကျွန်တော်ရဲတပ်ဖွဲ့ကိုကဲမှုအောက်နဲ့ပဲသူတို့ကလုပ်ရမှာဗျာ။ကျွန်တော်တို့သူတို့ပေါ့သူတို့ဘာတွေသိတင်တာလဲသူတို့လုံဆောင်မဲ့တောင်းနေဘာတွေလဲပေါ့နော်အဲ့ဒါလေးတွေကိုကျွန်တော်အကွက်ဟာပေါ့ဟိုသင်ခန်းစာမှာသူတို့သင်ကြားမဲ့သင်ခန်းစာမှာဘာတွေကိုမဖြစ်မနေထည့်သွင်းပြီးတော့ဒီလုံရမဲ့ဟာလေးကိုဘာတွေသင်မဲ့ဆိုတော့ကျွန်တော်အခုပြည့်စုံစေဖြစ်ပါတယ်ကျွန်တော်တို့အကြမ်းပြင်းတော့နှစ်ပတ်လောက်တော့ကျွန်တော်တို့ကသူ့သင်တန်းပေးဖို့စဉ်းစားဆောင်ရွက်နေပါတယ်ဗ
ျနှစ်ပတ်သင်တန်းပေးရုံနဲ့ဒီရဲဝင်တန်းတွေအနေနဲ့လုံခြုံရေးကိုထိရရောက်ဆောင်ရွက်နိုင်ပါပါလားရဲမှူးကြီးမမောင်စိုးကတော့အခုလိုပြောပါတယ်
ဒါတော့ကျွန်တော်လက်တွေ့ဆောင်ရွက်ပြီးမှသိမှာဗျလက်တွေ့ဆောင်ရွက်ပြီးမှသိမှာဆိုကျွန်တော်က ခဏကျွန်တော်ပြောပြပါမယ်အဲဥပဒေမှာလည်းအဲ့ဒီလိုပဲကျွန်တော်တို့ရဲ့ကိုယ်ခွင့်မှုအောက်ကပဲလုပ်အောင်မှာလို့ပြောရတယ်ကျွန်တော်တက်ဖွဲ့တာဝန်ရှိတဲ့လူတွေကိုယ်ခွင့်မှုအောက်မှာပဲလုပ်အောင်မှာဖြစ်လို့တွေ့သူတို့ကြီးပဲလုပ်မှာမဟုတ်ဘူးကျွန်တော်ကတော့ကျွန်တော်တက်ဖွဲ့ဝင်တွေရဲ့ကိုယ်ခွင့်မှုတွေလုပ်အောင်မှာဖြစ်လို့တွေ့ခက်ခဲတော့အများကြီးမရှိနိုင်ဘူးလို့ကျွန်တော်ထင်ပါတယ်အဲကျွန်တော်တို့တော့လုံးလုံးစေတော့ကျွန်တော်တို့ကတက်ဖွဲ့နဲ့ပူပေါင်းဆွေးဆော်ရရသူဥပဒေရတာဗာလိဆူထားလဲဆိုဥပဒေရတော့ရက်ကွက်ထက်မှာကျွန်တော်ကလှည့်ကင်းလှည့်တာမျိုးလေးတွေပေါ့ပြည်သူလူမျိုးလုံခြုံရေးဆောင်ရွက်တာလေးတွေပေါ့နော်အဲ့ဒါမျိုးလေးတွေမှာသူတို့ကဒါဥပဒေရတော့လုပ်လို့ရတယ်ဆီပြဌာန်းထားပါတယ
်ရွေးကောက်ပွဲလုံခြုံရေးအတွက်အဓိကထားပြီးအခုခန့်အမဲရဲဝင်တန်းတစ်တွေကိုလက်ရှိအမြဲတမ်းရဲဝင်တန်းတွေရရှိနေတဲ့လစာအကျိုးခံစားခွင့်တွေနဲ့အညီပေးသွားမှာဖြစ်ပြီးအသက်18နှစ်ကနေ60အကြာကျန်းမာသက်ဆွမ်းသူမြည်သူမဆိုအဖွဲ့ဝင်ဖြစ်ခွင့်ရှိတယ်လို့လည်းရဲမှုကြီးကပြောပါတယ်
အဲ့ဒီလာတာတလောက်တပိန်းတောင်းပေါ့နော်ကျွန်တော်တို့ကဒီဘဟိုပါဘေးခါကျွန်တော်တို့သူကရတက်ဖို့ဝင်ဒီရရှိတဲ့အကျိုးခံစားကိုရရမယ်လူဥပဒေပြဋ္ဌာန်းထားတဲ့အတွက်ကျွန်တော်ကအဲ့ဒါနဲ့ကျွန်တော်ဆိုတပိန်းခွဲရတော့သူရမယ်အနည်းဆုံးတော့ရမယ်တဲ့ပေါ်ရှိပါတယ်ကျွန်တော်ဒါအဲ့ဒါလေးကျွန်တော်စဉ်းစားသေးပါဗျာဘလောက်ဆိုတော့အတိအကျမဆုံးဖြတ်သေးပါဘူးဗျာလုံးလုံးစေတော့ကျွန်တော်ဒီကာလအတွက်ပဲလူမျိုးကြီးလိုအပ်ချက်ရရတက်ဖို့ဝင်အင်အားမလုံလို့တဲ့သူတို့ခန့်မှုဥပဒေရဆောင်ရတာဖြစ်ပါတယ်ဗျာ
ဒီလူသစ်တွေကိုရွေးကောက်ပွဲလို့နောက်ပိုင်းကာလတိုင်းပြည်မှာလုံခြုံရေးအရာဆက်လက်ထားရှိဖို့လိုအပ်ခဲ့မယ်ဆိုရင်လေသူတို့ကိုဆက်လက်ခံထားကောင်းခံထားမှာဖြစ်တယ်လို့ရဲမှူးကြီးမောင်မောင်စုကပြောပါတယ်ရှင်
။ရွက်ကပွဲဆိုင်ရာလုံခြုံရေးအထူးရတက်ဖွဲ့ရေးချဲ့မှုနဲ့တင်နန်းပေးမဲ့စီမံဆောင်ရွက်ချက်တွေအကြောင်းမခင်ဖြူထွေးပြောပြသွားတာပါ။တစ်ဆက်တည်းသမ္မတဦးသိန်းစိန်ဒီလနိုင်ငံတော်ကိုပြောတဲ့မိန့်ခွန်းထဲမှာရောရွက်ကပွဲအတွက်ဘာတွေပြောခဲ့သေးသလဲဆိုတာအလှည့်ပေးပါမယ်ရှင်။လာမယ့်2025အထွေထွေရွေးကောက်ပွဲဟာတန်ရှင်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်စေဖို့အကောင်းဆုံးကြိုးပမ်းသွားမယ်လို့နိုင်ငံတော်သမ္မတကလစဉ်ပြည်သူကိုပြောကြားနေကြရေဒီယိုမိန့်ခွန်းထဲမှာဂရိပေးပြောကြားလိုက်ပါတယ်။ဒီမိန့်ခွန်းထဲမှာပဲငင်းချမ်းရေးဖြစ်စဉ်ကိုအခြေခံပေါ်ပေါက်လာမယ့်နိုင်ငံရေးဆွေးနွေးပွဲတွေကနေတဆင့်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဖို့အခွင့်အလမ်းရှိလာမှာဖြစ်တဲ့အကြောင်းနဲ့ဖွဲ့စည်းပုံပြင်ဆင်ဖို့စတင်ကြိုးပမ်းတာဟာကြီးမားတဲ့နိုင်ငံရေးအရွေ့တစ်ခုဖြစ်တယ်လို့လည်းထက်သွင်းပြောဆိုထားပါတယ်ဒီမိန့်ခွန်းပေါ်အမြင်သဘောထားတွေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစူးစီးတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကလာမယ့်နိုဝင်ဘာလ10ရက်နေ့မှာလွှတ်တော်အသီးသီးအတွက်ထွေထွေရွေးကောက်ပွဲကျင်းပမှာဖြစ်ကြောင်းကြေညာပြီးတဲ့နောက်တရက်မှာပဲနိုင်ငံတော်သမ္မတဦးသိန်းစိန်ကအခုလိုကတိပြုပြောကြားလိုက်တာဖြစ်ပါတယ
်ကျင်းပမယ့်2025ထွေထွေရွေးကောက်ပွဲများကိုတန်ရှင်းလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲများအဖြစ်ကျင်းပနိုင်စေဖို့အကောင်းဆုံးကျိုးပါဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းခရစ်ပြုရပါတယ်
။ပဏိတဖွံ့ဖြိုးရေးလူမှုအဖွဲ့အစည်းကရွေးကောက်ပွဲဆိုင်ရာတာဝန်ရှိသူဦးဖြိုးတင်ဦးကရွေးကောက်ပွဲနဲ့ပတ်သက်ပြီးလက်ရှိအခြေအနေကိုအခုလိုသုံးသပ်ပါတယ
်။ရွေးကောက်ပွဲမှာဘယ်လောက်ထိဒီတရားမျှတတယ်လဲ။ဒါဒီ free and fair ဘယ်လောက်ဖြစ်တယ်လဲဆိုတာကိုစောင့်ကြည့်မဲ့နိုင်ငံတကာအဖွဲ့အစည်းတွေလည်းဝန်ဝန်းပြုထားလို့ပြည်ရင်းအဖွဲ့အစည်းတွေလည်းခွင့်ပြုထားတယ်။အဲ့တော့ဒီအားလုံးကဒီလက်ရှိတောက်ဒီဖြစ်စဉ်ကြီးကိုစောင့်ကြည့်နေတဲ့အတွက်ကျွန်တော်ထင်တယ်ပြတ်တိတ်ပြီးတော့ဟိုစစ်စစ်ဝဝကြီးတော့ဖြစ်လာဘူးတော့မရှိလာဘူးဗျ
လောလောဆယ်မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဟာနိုင်ငံရေးပါတီတစ်ခုရဲ့လွတ်တော်ကိုယ်စားလှယ်ဖြစ်ခဲ့တာနဲ့ပတ်သက်ပြီးလာမယ့်ရွေးကောက်ပွဲအပေါ်မှာထိခိုက်နိုင်ပွဲမရှိကြောင်းလည်းအခုလိုဆက်ပြောပါတယ
်သူ့ရဲ့ဒီဘယ်ကလာတယ်ဆိုတဲ့နောက်ခံဆိုတာကကျွန်တော်တို့ကသူ့အရှိမဘာကြီးဆက်လုပ်မလဲဆိုတော့ကျွန်တော်တို့ကပို့ပြီးစောင့်ကြည့်ရခင်ဗျဒီလောဆယ်အနေထားရအခြေအနေကောင်းတယ်ဗျဒီကတော့ကျွန်တော်တို့ကိုလည်းရောရာကြီးပေါ့နော်အများကြီးရှိနေဆိုကျွန်တော်တို့အနေနဲ့ဒီအပေါ်မှာအများကြီးအသိမှတ်ချက်ပေးကြအောင်မရှိဘူးကြ
။ရွေးကောက်ပွဲဖြစ်စင်မှာပြည်သူတွေရဲ့ပါဝင်မှုမြင့်မားစေဖို့ဆိုရင်ရွေးကောက်ပွဲကော်မရှင်အစဉ်အဆက်နဲ့နိုင်ငံရေးပါတီတွေလူမှုအဖွဲ့အစည်းတွေပူးပေါင်းပြီးပညာပေးလုပ်ငန်းတွေကိုကြေကြေပြန့်ပြန့်လှုပ်ဆောင်ဖို့လိုအပ်တယ်လို့ပြည်သူတွေဘက်ကလည်းမဲဆင်းတွေကိုတေချာကြည့်ရှုပြီးပြင်ဆင်ဖို့လိုအပ်ရင်ပြင်ဆင်သင့်တယ်လို့အကြံပြုပါတယ်။နိုင်ငံတော်သမ္မတရဲ့မိန့်ခွန်းမှာငြိမ်းချမ်းရေးဖြစ်စဉ်နဲ့ပတ်သက်ပြီးတော့လည်းအခုလိုထည့်သွင်းပြောဆိုထားပါတယ
်။ရခိုင်ကမရခဲ့ဘူးသေးတဲ့အောင်မြင်မှုနှစ်ခုကိုလည်းရရှိခဲ့ပါတယ်။ဒါတွေကတော့တနကန်ပြည်ပကများနိုင်ငံရေးပြဿနာများဖြစ်တဲ့အတွက်နိုင်ငံရေးနည်းလမ်းတွေပါအဖြေရှာဆွေးနွေးဖို့နဲ့တိုင်းရင်းသားများရဲ့ဒဏ်တွေရည်တွေရှိမှုအတွက်ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်ထောင်စုကြီးကိုဝိုင်းဝန်းတည်ဆောက်ရေးဆိုတဲ့နိုင်ငံရေးအခြေခံမူနှစ်ခုပဲဖြစ်ပါတယ်
သမရရဲ့ငင်းချမ်းရေးဖြစ်စဉ်နဲ့ပတ်သက်တဲ့ပြောဆိုချက်အပေါ်မှာသဘောတူညီကြောင်းကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးကြာကပြောပါတယ
်ဒါတာရရဲ့ဒါငင်းချမ်းရေးတော့ရပြီလေဒါကြောင့်မလို့ဒလူတာတကယ်လက်တွေ့လေးပေါ်ဆောင်တော့နိုင်မယ်ဆိုလို့ရှိရင်ငင်းချမ်းရေးတဲ့အများကြီးလာလာကောင်းပါတယ်
နိုင်ငံတော်သမ္မတမိန်ခွန်းမှာဖွဲ့စည်းပုံတရက်ဟာခင်းတဲ့အညီနိုင်ငံရေးဖြစ်ထွန်းမှုနဲ့အညီအချိန်အခါလိုက်ပြင်ဆင်ရမှာဖြစ်ကြောင်းငြိမ်းချမ်းရေးပြစ်စင်ကိုအခြေခံပြီးပေါ်ပေါက်လာမဲ့နိုင်ငံရေးဆွေးနွေးပွဲမှာလည်းဖွဲ့စည်းပုံပြင်ဆင်ရေးကိုဆွေးနွေးမှာဖြစ်ကြောင်းထည့်သွင်းပြောဆိုတဲ့အပေါ်မှာတော့ဒေါက်တာတူးကြာကအခုလိုဆက်ပြောပါတယ်
ဟုတ်ကဲ့တရားတော့ကျွန်တော်ညီကြီးတကယ်လို့ကျင်ရမလို့ကျင်လို့လားဆက်ပေါ်မှာတော့မသိတော့ညီကြီးတကယ်လို့ကျင်ကြတယ်ဆိုလို့ရှိရင်တော့အခြေခံဥပဒေမပြင်းနဲ့ဘယ်တော့မှညီကြီးရေးမရရှိနိုင်ဘူး။ဒါကြောင့်ညီကြီးရဲ့ဆရာရရှိဆောင်ဆိုလို့ရှိရင်တော့ဒီနေ့တော့အခြေခံဥပဒေကိုဒါကျွန်တော်ဒီမိုကရေစီစာချုပ်ကနေနဲ့ကိုက်ညီအောင်ဆက်တဲ့ပုံစံနဲ့ကိုက်ညီအောင်ဒါပြင်တော့ရမှာပဲ။
တိုင်းသားလက်နက်ကိုင်အဖွဲ့ရဲ့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးညှိနှိုင်းရေးအဖွဲ့ကအဖွဲ့ဝင်တဦးဖြစ်တဲ့ဗိုလ်မှူးကြီးခွန်ဥကာကလည်းလက်ရှိဖွဲ့စည်းပုံပြင်ဆင်ရေးကိုနိုင်ငံရေးဆွေးနွေးပွဲကနေတဆင့်ပြင်ဆင်ဖို့ကြိုးစားနေကြောင်းပြောဆိုထားပါတယ်။ဒီကနေ့ပြောဆိုတဲ့နိုင်ငံတော်သမ္မတရဲ့ရေဒီယိုမိန်ခွန်းမှာတနိုင်ငံလုံးအပြစ်ခတ်ရက်စဲရေးစာချုပ်ကိုရွေးကောက်ပွဲမတိုင်မီအတည်ပြုလက်မှတ်ရေးထိုးနိုင်ဖို့ကြိုးပမ်းနေကြောင်းနဲ့တိုင်းပြည်အနာဂတ်ပုံမှုကောင်းမွန်စေရေးအတွက်အခြေခံကောင်းတွေတည်ဆောက်သွားဖို့တန်ဋိဌာန်ချထားကြောင်းလည်းပြောဆိုထားပါတယ်။ပြီးခဲ့တဲ့မေလကပြောဆိုတဲ့လစဉ်ရေဒီယိုမိန်ခွန်းမှာတော့2015ရွေးကောက်ပွဲအောင်မြင်ရေးအတွက်ခေါင်းဆောင်တွေအကြအပြန်အလှန်နားလည်မှုပူးပေါင်းဆောင်ရွက်မှုတွေလိုအပ်တယ်လို့ပြည်သူတွေအနေနဲ့လည်းလိုအပ်တဲ့အခြေခံတွေကိုပါဝင်ဆောင်ရွက်ဖို့တိုက်တွန်းခဲ့ဘူးပါတယ်။
ကိုမိုးစောပြပြသွားတာပါ။အခုထိုင်းနိုင်ငံကကမ္ဘာလက်ခီးတဲ့နှစ်ဦးတက်မှုယုံချင်းကိုကြည့်ကြရအောင်ပါ။ထိုင်းနိုင်ငံကခိုတောင်ကျွန်းလိုခေါ်တဲ့လိပ်ကျွန်းမှာဗြိတိန်နိုင်ငံသားနှုတ်အသက်ခံရတဲ့အမှုကိုဒီကနေ့အဓိကကြားတဲ့တရလူပြသက်သေးတွေကိုစစ်ဆေးမေးမြန်းခဲ့ပါတယ်။အဓိကတရလူပြသက်သေးတွေရဲ့ထပ်ဆိုချက်မှာအခုလူသက်မှုနဲ့ဆွဲချက်တင်ဖန်ဆီးခံထားရတဲ့မြန်မာနိုင်ငံသားနှုတ်တက်ပါတယ်ဆိုတာကိုခိုင်လုံအောင်သက်သေးမပြနိုင်တာတွေ့ရတဲ့အကြောင်းအကျိုးဆောင်ရှင်တွေကပြောပါတယ်။အပြည့်စုံကိုထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမာကစုံစမ်းတင်ပြထားပါတယ်ရှင်။
ဇူလိုင်လ9ရက်နေ့မှာတော့ကော့စမွေတရားရုံးမှာကော့တောင်ကျွန်းလူတက်မှုနဲ့ပတ်သက်လို့တရားလိုပြသက်တည်3ဦးကိုထပ်မံစစ်ဆေးခဲ့ပါတယ်။ပထမ6ဦးစစ်ဆေးဖို့အတွက်ဆင့်ခေါ်ထားပေမဲ့3ဦးကပြက်ကွက်တာကြောင့်3ဦးကိုပဲစစ်ဆေးနိုင်ခဲ့တယ်လို့ဆိုပါတယ်။ဒီထဲမှာရဲ2ဦးနဲ့ကျွန်းပေါ်မှာအလုပ်လုပ်ကင်သူ2ဦးကိုစစ်ဆေးခဲ့ပါတယ်။ဒီစစ်ဆေးချက်တွေနဲ့ပတ်သက်လို့မြမာတန်ရုံးကိုစားပြုရှေ့နေဦးအောင်မျိုးတန်းကအခုလိုပြောပြပါတယ်
။အနှိမ့်တမာ4ကတော့သူထွက်တဲ့ထွက်ချက်တည်းကမြည်ဆွန်းမယ်လို့ထင်ရအောင်ပြောလို့ရတာတခုပဲရှိပါတယ်။သူကအဲ့ဒီနေရာအလုံးမလုပ်ဖက်နဲ့လျှောက်လဲနေတယ်။ည9နာရီခွဲကလျှောက်လဲတာညတနာရီနဲ့အထိ။အဲ့တော့အဲ့ခါကျတော့သူကအဲ့လိုဘီယာတောက်တယ်၊လေးခွဲလောက်တောက်တယ်၊တောက်သွားရင်လည်းအပေါ်သွားတယ်။ခန္ဓာမှာအပေါ်သွားတော့ကတည်းကတစ်တုံးပေါ်မှာအရေး3ခုတွေ့တယ်၊ဂီတာတီးနေတယ်၊အင်္ဂလိပ်ချင်းဆိုနေတယ်တလောက်ပါပဲ။အရေး3ခုလို့ပြောတာဘယ်လိုလဲဆိုတော့ဘယ်သူမှလည်းသူမသိပါဘူး။တလောက်ပါပဲ။နောက်တစ်ခါရဲထွက်ချက်မှလည်းရဲကဒီအနေပို့တဲ့ပစ္စည်းတွေကိုဒီကော့တောင်ကနေပို့လာတာကိုကော့စမွေးလီစိတ်မှာကြိုပြီးတော့လိန်ညံနဲ့ပို့ပြီးလဲတယ်ဆိုတော့အချက်မှာပဲဇာနာသူမသိပါဘူးနောက်တစ်ခါနောက်ဆုံးစစ်တဲ့မောင်ဦးကလည်းအဲ့ဒီပေါတူးရဲ့ပိုင်ရှင်မှာအဲကန္နာမှာအမိုက်ကျုံနဲ့တပည့်စီလဲတယ်အမိုက်သိင်းနေဆိုတော့အတုံးပြူတဲ့ပေါတူးရဲ့ပိုင်ရှင်မှာသူရှိတော့ကသူတို့ပြောချင်တာကတော့ဒီပေါတူးနဲ့ရိုက်တက်လို့ဒီပေါတူးမှာသွေးပေးလို့ရေအောင်ဆေးထားတယ်လို့ပြောချင်တာပါဒါပေမဲ့ဒီပေါတူးမှာရေဆေးပေးရတာမရှိတယ်လို့ပဲသွေးရှိတယ်မရှိတယ်တေချာသူသတိမထားလို့မသိပါဘူး
မြန်မာလူငယ်နှစ်ဦးတက်ဖြတ်တယ်ဆိုတာကိုခိုင်လုံစေဖို့အတွက်တရားရုံးကိုတင်ပြထားတဲ့အထောက်အထားတွေနဲ့ပတ်သက်လို့အခုချိန်ထိတရားလိုပြသက်သေတွေကခိုင်ခိုင်မာမာထွက်ဆိုနိုင်ခြင်းမရှိသေးဘူးလို့လည်းဆက်ပြောသွားပါတယ်
။ကျွန်တော်ကလေးနှစ်ယောက်ပြစ်မှုကျူးလွန်ညောင်းကိုဘလူးမှထွက်ဆိုသွားတာမရှိပါဘူး။သူတို့ရဲ့တာဝန်ရဆောင်ရွက်ထားပဲရှိပြီးတော့ကလေးနဲ့ပတ်သက်လို့တော့ညီဆုံးနဲ့ဆိုတာထွက်ဆိုတဲ့သူတို့ကမတွေ့ရလိမ့်ပါဘူး။
တရားခံဖြစ်ဆက်ဆဲခံရသူမြန်မာလူငယ်နှစ်ဦးနဲ့ပတ်သက်လို့ရှင်းနေတဲ့ဘက်ကနေ DNA ပြန်လည်စစ်ဆေးခွင့်ပြုဖို့တောင်းဆိုထားချက်ကိုတော့တရားရုံးကခွင့်မပြုနိုင်ကြောင်းဇူလိုင်လ10ရက်နေ့ကကြားနာခဲ့တဲ့တရားခွင်မှာပြောဆိုခဲ့တာပါကော့တောင်ကျွန်းလူသတ်မှုဟာပြီးခဲ့တဲ့နှစ်စက်တင်ဘာလ15ရက်နေ့မှာဖြစ်ပွားခဲ့ပြီးဗြိတိန်နိုင်ငံသားအသက်20ကျော်လူငယ်များတပ်ဖြတ်ခံခဲ့ရတဲ့အတွက်နိနာသူမိသားစုတွေကလည်းအမှုမှန်ပေါ်စေဖို့အတွက်တောင်းဆိုနေကြတာပါကော့စမွေတရားရုံးကိုတော့တေဆုံးသူရဲ့မိသားစုဝင်တွေတက်ရောက်နားထောင်ခဲ့ပြီးမြန်မာတန်ရုံးကိုယ်စားလှယ်အဖွဲ့နဲ့အတူထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းနဲ့ထိုင်းရှင်းနေများကောင်စီကလည်းအမှုမှန်ပေါ်ပေါက်စေဖို့အတွက်လိုက်ပါဆောင်ရွက်ပေးခဲ့ကြတာဖြစ်ပါတယ်။ဒီအမှုနဲ့ပတ်သက်လို့ထိုင်းနိုင်ငံမှာရှိတဲ့ရွှေပြောင်းအလုပ်သမားတွေသာမကနိုင်ငံတကာကတော့ထိုင်းလူထုကပါစိတ်ဝင်စားနေတဲ့အမှုလည်းဖြစ်ပါတယ်ရှင်
။မအေးအေးမှာစုံစမ်းတင်ပြသွားခဲ့တာပါရှင်။VOA American တန်ရဲ့ကြာတာပရိနေညပိုင်းအစီအစဉ်တွေကိုနှာစင်နေကြရတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနှာစင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်ခုည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသားမယ့် VOE မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇူလိုင်လ9ရက်အစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323ညလိုင်းဒိုမီတာ50 kHz 5885နဲ့လိုင်းလံမီတာ190 kHz 1595တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်အခုညပိုင်းနားဆင်ရမယ့်အစီအစဉ်တွေထဲမှာကျမ်းမာရေးကန္တာအိန္ဒိယမြန်မာနယ်စပ်မတည်ငြိမ်မှုအကြောင်းမြန်မာရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလွှာကန္တာမှာတော့
ဒီက600ကျော်ဆက်ရအောင်မယ်လို့ကျွန်တော်သိထားပေမဲ့လို့ခုမှသာဒီအခု59 ikat ပြည့်ရတော့ care ဝဲတော့မြို့မှာ
တပ်ပိုင်မြေတင်ထားတာတွေပြန်ပေးနေတာမှအားလုံးတော့ပြန်မရသေးတဲ့အကြောင်းကြားပြည်နယ်ဒေတာကန်တောင်သူတွေရဲ့ပြောပြချက်နဲ့အတူတခြားတိုင်းရင်းသားဒေတာကသတင်းအစုံလွှင့်ကိုလည်းကြားကြရပါမယ်ရှင်အဲ့လိုအစီအစဉ်တွေကမှအခုရင်ဆုံးကျမ်းမာရေးအစီအစဉ်ကိုနားဆင်ကြည့်ကြရအောင်ပါဒီတစ်ပတ်မှာတော့ဥကောင်းတန်ရာရတဲ့အခါမှာအရေးပေါ်ပြုစုမှုအပိုင်းနှစ်ကိုနားဆင်ကြရမှာဖြစ်ပါတယ်အသက်အန္တရာယ်ကြီးတဲ့ဥကောင်းတန်ရာအတွက်ဆေးရုံမရောက်ခင်မှာအသက်ရှူမှန်ဖို့အပြင်သွေးထွက်တာထိနိုင်မှုအရေးကြီးတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။သွေးထွက်တာထိနိုင်မှုဘာတွေလုပ်ပေးနိုင်ပြီးလူနာကိုအန္တရာယ်မရှိအောင်ရောဘယ်လိုဆောင်ရွက်သင့်ပါသလဲ။ဆေးရုံစင်ပြင်းလဲဘာတွေကိုသတိထားဖို့လိုအပ်ပါသလဲ။ဒီအကြောင်းအယိုးအထူးခွဲစိတ်ဆရာဝန်ကြီးနဲ့အယိုးယောဂပညာအငိမ့်စားဌာနမှူးပမောက္ခဒေါက်တာကျော်မြင့်နိုင်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคဘာမခါတော်တော်ကျွမ်းနေခင်ဗျာကျွန်တော်တို့ဥကောင်းတန်ရရနဲ့ပတ်သက်ပြီးတော့ဒီပြင်းထန်တဲ့အဆင့်ကိုခွဲခြားသိနိုင်ဖို့အချက်တွေနောက်အရေးပေါ်ပြည့်စုံကူတာမှုလိုအပ်ချက်တွေကိုကျွန်တော်တို့ပြီးခဲ့တဲ့တစ်ခေါက်ကပြောပြီးတဲ့အခါမှာဒီတစ်ခေါက်ထပ်ဆရာရင်နောက်ထပ်ရောဒီသတိပြုစရာအရေးကြီးတဲ့အချက်တွေအကြောင်းကိုဆက်ပြောအောင်ဆရာ
နောက်တစ်ခုကတော့အပေါ်ဥမာဆိုလို့ရှိရင်ဦးနောက်ဖြစ်တယ်နောက် brain temple လေးဦးနောက်နဲ့ဒီဘက်ကလက်ရင်းရုံးနဲ့ဆက်တဲ့နေရာမှာဒါပေမဲ့အာရုံမှာဒီဆက်တဲ့အနေအားရေးကြည့်ပါလား brain stem ဆိုတာရှိတယ်အဲ့နေရာမှာ vital center လေးအကုန်လုံးရှိတယ်ခင်ဗျဒီအသက်ရှင်နေတဲ့အာဟု control လုပ်ထားတဲ့ center လေးရှိတယ်ပေါ့လေဒါရှိတဲ့နေရာကြီးဒါဖြည့်သွားမယ်ဆိုရင်ဒီ cardiac center ရောနှလုံးဟို control လုပ်တာရောမရှိတဲ့အတွက်ကျွန်တော်ပို့ပြီးပြင်နိုင်တယ် breathing ကိုလည်း control လုပ်တဲ့ center လေးရှိတယ်အဲ့ center လေးပါဖြည့်ရင်တော့ပို့ပြီးတော့ဆိုးပါလေအဲ့တော့ energy မှာ general respirator ဆိုပြီး၆ခုပြည့်စုံရင်ထည့်ပြီးဆေးရုံခေါ်သွားမယ်ဆိုရင်တော့သူ recover ဖြစ်တဲ့အချိန်ထိ၆ခုကြည့်ရနေတက်ပေးထားနိုင်မယ်ဆိုလို့ရှိရင်အသက်ရှင်နိုင်မယ်ရှိတာပေါ့လေ
ဟုတ်ကဲ့ဆရာတော့အဓိကအသက်ရှူတာနဲ့ဒီနှလုံးသွေးလှည့်ပတ်မှုပုံမှန်အားကောင်းနေအောင်ပါဆရာနော်ထိန်းတာဖို့ဆေးရုံရောက်ခင်ဗျာ
ဟု
တ်ကဲ့ဒါကိုအရေးကြီးဆုံးလို့ပါမှာနောက်တစ်ခုဆရာပြောတဲ့ဒီသွေးထွက်လွန်တဲ့အပိုင်းရှိခဲ့ရင်ဒီကောင်းကနေသွေးထွက်လွန်တာပေါ့နော်ရှေးသူနာပြည်စုံမှုအနေနဲ့ဘလို့ကူညီပေးနိုင်မလဲဆရာ
ကျွန်တော်တို့ဒီစကပ်ပေါ့လေကျွန်တော်ပေါ့တဲ့နေရာလေးပေါ့ဟိုကောင်ရဲ့အပြင်ကနေရာတွေက special area တွေပါသွေးကြောတွေကအောက်ကသူ့ရဲ့ရေပြားအောင်မှာသွားတာမှာသူကပေးတင်ဖြစ်တယ်ခင်ဗျာဒီနေရာပြက်ရှာလို့ရှင်သွေးထွက်တာများတတ်ပါတယ်အဲ့လိုမျိုးကြောင့်လို့ရှင် pressure ပေးဖို့လိုပါတယ်ကျားပေးလိုက်လို့ရှိရင်တိတ်နေမှာလဲဘဒီနဲ့ရှိရပေါ့ဘိုက်ကျားပေးပြီးဘဒီနဲ့ရှိပရက်ရှာပေးလို့ရှိရင်တိတ်တယ်အဲဒီအကွန်ထရိုးဆိုလို့ရှိရင်တော့အဲတကယ်တော့ပရက်ရှာပေးပြီးနည်းနည်းခေါ်တာဆေးရုံမှာဆိုတော့ကျွန်တော်ကဒီဖော့ဆက်လို့ပါလို့လဲကျွန်တော်ကစကင်းကိုကန်လိုက်ပြီးတော့လှန်လိုက်တာနဲ့လည်းကိုသူအတိတ်သွားတိုင်းပါတော့လေးများသွေးတည်အောင်လုပ်ရမယ်နေရာတစ်ခုဖြစ်ပါတယ်ဒီစပ်တာရတဲ့ဒီအဖြစ်တွေဖြစ်တယ်ကျွန်တော်အင်တန်ဂရီချောင်းရဲ့အဖြစ်လေးဖြစ်ပါ
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီလူနာတဲတဲ့အပိုင်းမှာဆရာကြီးဒီဥကောင်းတန်ရရတဲ့လူကိုလေဘလိုမျိုးအန်ဒီရဲ့ကင်းအောင်ပေါ့နော်တဲနိုင်မလဲဆရာ
နံပါတ်1ချက်တော့ကျွန်တော်ပြောချင်တာဥကောင်းရယ်လေဘေး မျက်နှာကျွန်တော်တို့ဒါတွေကယူနစ်တစ်ခုအနေနဲ့ကျွန်တော်ရေးစားဦးကောင်းခံပြီးရင်လေဗယ်ရောပါဖြစ်တယ်နောက်ပတ်နေ့နောက်ဆုံးကိုကြည့်ရတာနဲ့ပေါ်နာရှာလာအလူကဒီလိုဥပဒေရှိလို့ရှိရင်သူကငုံသွားတာပေါ့ရှေ့ကိုငုံသွားတယ်ရှေ့ကိုရေးသွားတဲ့အတွက်ခေါင်းအရေးတယ်လေဗယ်ရောလိုက်ရတယ်အဲတော့ကျွန်တော်လေဗယ်ရောပါဖြစ်နိုင်တယ်ဆာဗာဂက်ဖိုင်းဘုတ်အဲ့ဒါကကောင်းမတိုင်ရတယ်ဆိုတော့စပိုင်းကိုလက်ကိုစမ်းမိကြပြရစိတ်နိုင်ကြရရလုံးများပါတယ်။ဘာမျက်နှာကြည့်ရဆိုလို့ချင်းလက်ရင်းမှာရိုးပါကြည့်တယ်။ဘာမျက်နှာတိုင်ကြည့်ရဆိုတော့အမြပြန်လဲကျွန်တော်လက်ရင်းရိုးစားဖို့တမဆုံးကြည့်တဲ့ဆရာဝန်ကတောင်းရှိပါတယ်။ဒီလိုလိုလည်းပြည့်ပြရမှာပေါ့။အဲ့ဒီမှာနောက်တစ်ချက်ဒီဟာလေးကိုဘယ်လိုပြန်ဆောင်မလဲဘယ်လိုကုသမလဲအဲ့ဒါအရေးကြီးပါတယ်။on site by the celebration no be at the band we can do the ceremony solution then we try to find engine see there no be gone down to the do and you start
up okay the level you choose the new be look be ma ba sia no
any the general marika pure ka we can try that in there and you do ba so that do the level set le le pu chu le ma so that just attributes the general wa split lo de ha lo shi ba le
ဟုတ်ကဲ့ဆရာဒီလေဘင်းကိုငြိမ်သွားအောင်လို့ကြက်လိုစီးပေးတဲ့အထောက်အကူပြုပစ္စည်းမျိုးပါ
ဟုတ်ပါရဲ့စပိုင်ရဲ့ကော်လာအခုဖြစ်ပေါ်စပိုင်ရဲ့ကော်လာတွေကတော့တော်တော်လေးဖိုက်ပစ်ဖြစ်ပါတယ်အဲ့လိုမျိုးကလက်မြတ်ကားလေးမှလည်းထားပါမယ်ရှေ့ဝင်မှလည်းထားပါမယ်အဲ့လိုထားပြီးတော့ကျွန်တော်တို့ကဆယ်တဲ့သူကအဲ့လိုထောက်ကူပြုရတယ်လေ support လုပ်ပြီးတော့မှပြင်ရပ
ါဟုတ်ကဲ့ဆရာအဲ့တော့ဒီဥကောင်းတရားမှာနောက်ထပ်ကောအရေးတကြီးပါနော်လုတ်ပေးတင်တာရှိသေးလားဆရာ
ရတဲ့ကတော့အဲ့ဒီမှာမင်းများကိုကျွန်တော်ဆီရဆင်းနေနေပြီးစားဖို့လိုပါတယ်။အကောကျဖြစ်ပေးခြင်းပူရင်းကြည့်ပါလေ
။သတိလစ်တာပါဆရာနော်
။ဟုတ်ပါရဲ့။အကောကျအဲ့ဒီမျိုးရှိရနေတယ်ဆိုတော့စပိုင်းဝင်ကြည့်ပြီးပြေကြတော့ဇာလုံးပြည့်ပြီးပါရှိရသူစားပြီးတော့စပါကျစပိုင်းဝင်ကြည့်ထိမဲ့ပြည့်တဲ့ပုံစံမျိုးဒီတိုင်းမီကဲမှလည်းကျွန်တော်ပြည့်ရမယ်။ကျောဆောင်တဲ့နေရာမှာလည်းစပါကျစပိုင်းဝင်ကြည့်နေမျိုးနဲ့ပဲ
ကျေးဇူးပါဟုတ်ကဲ့ဒီ level you choose တဲ့အတိုင်းတက်ရတာပါဆရာနော
်ဟုတ်ပါပဲဟုတ်ပါပဲဟို like a log sorry တိုးမှုတဲ့လို one piece မှာပြီးတက်သွားဖို့လိုပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဆရာရဲ့အခုလိုဒီဥကောင်းထံရရတဲ့ပတ်သက်ပြီးတော့ကျွန်တော်မမေ့မိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဖို့ရှိအောင်လားဆရာ
တခုပြောရဖို့ကကောင်းကောင်းမြင်တဲ့လူတိုင်းကိုဒီစိတ်ကိုတင်ထားဖို့လိုပါတယ်ဘာလို့လဲဆိုတော့ကျွန်တော်မှတချို့ injury တွေကအခုအကောကျမဖြစ်ပြင်းနဲ့ဒီကမဖြစ်ဘူးကောင်းတယ်ဟဲ့ဆိုပြန်လို့လာကြည့်မှာတစ်ခါတစ်ခါအင်းကျမှာအကောချက်ဖြစ်တော့တာရှိတစ်ခါတစ်ခါကျတော့လာချီပြီးတော့ကြားလို့ခါရှိ
ဟုတ်ကဲ့ဆရာဒီအကောချက်ဖြစ်တယ်ဆိုတာဒီတတိလက်တာပေါ့နော်ဆေးဥမာတုန်းကတတိမလက်ပဲနဲ့အင်းပြဲဥမာတတိလက်သွားတာမျိုးပေါ့
ဟုတ်ပါပဲအဲ့ဒါမြေကျန်ပူပြီးရှိရဖြစ်ပါတယ်ဘယ်မှာဒီကြအောင်ကျွန်တော်တို့ကဆေးဥပြင်ပြီး observe လုပ်ရမယ်ဒီချာ investigate လုပ်ရမယ်ခုဖြစ်မှာကျွန်တော်တို့ CD တွေပါလို့ရှိတယ်ဒါလေးကိုညီနဲ့ကျွန်တော်တို့ကတကယ်အင်ဂျီကို accurate injury diagnosis လုပ်နိုင်တဲ့အတွက်ဆေးဥမာရှိဖို့လိုပါပဲ observation period ကိုဖေချာပြည့်ကြကြ investigate လုပ်ပြီးမှ observation period ထားပြီးတော့မှဒီပေချာမှအိမ်ကိုကျန်တို့တာကောင်းပါလေနောက်တစ်ချက်ကတော့လူနာရှင်ကိုမှာလိုက်ရပါမယ်ချက်ချင်းတိုင်းရင်အကွန်ဆက်ဖြစ်သွားတယ်အိမ်မှာဆင်းသွားပြီးလေဘယ်ရက်မှပဲဖြစ်ဖြစ်တလားဒီအထိစိတ်တော့မချရဘူးအဲ့လိုလူနာမျိုးအကောချက်ဖြစ်သွားတဲ့နေရာနဲ့ဖြစ်ချင်းပြန်လာပါကျွန်တော်တို့စက်နေရောမှာမယ်စာနဲ့လည်းရေးပြီးတော့အပြည့်ပေးပြီးတော့ကျွန်တော်ပြန်လွှတ်လိုက်ရမှာ
ဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရေးကန္တာပြန်လဲထုတ်လွှင့်ချက်ကိုတော့မနက်ဖြန်တောက်ကြနေမနေ့ပိုင်းမှာလဲတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင်အခုမြန်မာရေးသုံးသက်ချက်ကိုထုတ်လွှင့်ပေးပါဦးမယ်မတည်ငြိမ်ဖြစ်နေတဲ့မြန်မာအိန္ဒိယနယ်စပ်အကြောင်းဥအောင်ခင်နဲ့အတူကိုကျော်ကျော်သိန်းကတုံသက်တင်ပြပေးထားတာပါရှင
်လူငယ်တွေလကမဏိပူပြည်နယ်မှာဝင်ရောက်တိုက်ခိုက်ခဲ့တဲ့မဏိပူနယ်နာဂသဘုံကိုအိန္ဒိယအစိုးရတပ်ကမြန်မာပြည်ထဲအထိလိုက်လံတိုက်ခိုက်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးအငင်းပွားစရာရှိပြီမဲ့မြန်မာအစိုးရနားလည်မှုယူထားလို့သာဒါလိုလုပ်နိုင်တာလို့တုံသက်ကြပါတယ်အခုလိုမဏိပူပြည်နယ်တဲ့သဘုံဝင်ရောက်တိုက်ခိုက်တိုင်တာဟာ တရုတ်ရဲ့ကူညီထောက်ပံ့မှုကြောင့်ဖြစ်တယ်လို့အိန္ဒိယစာနယ်ဇင်းတွေကစွပ်စွဲတာကိုအခြေအမြစ်မရှိဘူးလို့တရုတ်ဘက်ကညင်းဆိုပါတယ်အိန္ဒိယနဲ့မြန်မာအစိုးရပူးတွဲပြီးမြန်မာပြည်ဘက်ကအိန္ဒိယသဘုံစခန်းကိုစစ်ဆင်ရေးလုပ်တဲ့အစီအလာလည်းရှိပါတယ်ဒါပေမဲ့ဦးသိန်းစိန်အစိုးရလက်ထက်တရုတ်မြန်မာဆက်ဆံရေးအဆင်မပြေတာတွေရှိလာတာမို့မော်စီတုံးလက်ထက်ကလို့အိန္ဒိယအရှိဘက်ဒေသကတိုင်းရင်းသားသဘုံကိုတရုတ်ကကူညီနေတယ်လို့ဇူလိုင်လ၄ရက်နေ့ထုတ် The New Indian Express သတင်းဆောင်ပါမှာပေါ်ပြထားပါတယ်။အိန္ဒိယသဘုံညွန်ပေါင်းအဖွဲ့ကခေါင်းဆောင်အချို့ရွှေလီမှာစကမ်းချပြီးလှုပ်ရှားနေပြီးမြင်ဒီအကြောင်းကိုထုတ်ဖော်ပြောဆိုတာမျိုးအလွန်နည်းတယ်လို့ဆိုပါတယ်
။ဝန်ကြီးချုပ်ခါလီဒါစီယာလက်ထက်မှာအိန္ဒိယသဘုံတွေဘင်္ဂလားဒေ့ရှ်မှာခိုလုံပြီးအိန္ဒိယပြည်ထဲဝင်ရောက်တိုက်ခိုက်တာမျိုးတွေလုပ်တတ်ပါတယ်။ဒါပေမဲ့ဝန်ကြီးချုပ်ရှေခ်ဟာစီနာ2009မှာအာဏာရလာတဲ့အခါအိန္ဒိယသဘုံကိုလက်မခံတော့တာကြောင့်မြန်မာပြည်ဘက်ဝင်ရောက်လာတာလို့ဆိုပါတယ်ရှီလီယာလာတဲ့ဘင်္ဂလားဒေ့ရှ်အိန္ဒိယနယ်စပ်မှာအိန္ဒိယကမိုင်းထောင်ကျော်တန်ဆူကျိုးတိုင်းကြီးတိစောက်နေပါတယ်မြန်မာအိန္ဒိယနယ်နိမိတ်တိုင်းဒါရေးစာချုပ်1969မှာချုပ်ဆိုတာမို့48နှစ်ရှိပါပြီဒါပေမဲ့နယ်စပ်မှတ်တိုင်မဆိုင်ထူနိုင်သေးတဲ့နေရာတွေရှိနေပါသေးတယ်ဥပမာကဘော်ဂျိုင်ဝမ်ဒေသမှာနှစ်နိုင်ငံသဘောထားကွဲလွဲနေတာကြောင့်နယ်နိမိတ်မှတ်တိုင်6တိုင်ယနေ့အထိမဆိုင်ထူနိုင်သေးကြောင်းသိရှိရပါတယ်
မြန်မာနဲ့နယ်နိမိတ်ချင်းဆက်နေတဲ့အရူနာချယ်ပရာဒက်နာဂမဏိပူနဲ့မီဇိုရန်ပြည်နယ်၄ခုစုစုပေါင်းမှာလူဦးရေ5,000ကျော်လောက်ရှိတာမို့အိန္ဒိယမြန်မာနယ်နိမိတ်မှာလွတ်လပ်စွာသွားလာနိုင်တဲ့စနစ် Free Movement Regime ကိုကျင့်သုံးပါတယ်။နယ်နိမိတ်တလျှောက်မှာ10,000,000လောက်လွတ်လပ်စွာဝင်ထွက်သွားလာခွင့်ပြုထားတာဖြစ်လို့နေဆက်နေတိုင်းရင်းသားတွေအတွက်အဆင်ပြေတဲ့စနစ်ဖြစ်ပါတယ်။ဒါပေမဲ့လူမျိုးရေးဘက်ကကြည့်ရင်တော့အစိုးရအတွက်စိတ်ပူစရာဖြစ်နေပါတယ်။လွတ်လပ်စွာသွားလာနိုင်တာကိုအခွင့်ကောင်းယူပြီးအိန္ဒိယသဘုံအုပ်စုတွေဟာမြန်မာနဲ့အိန္ဒိယအကြမ်းလူလာခောက်ပြန်လှုပ်ရှားနေတာဖြစ်ပါတယ်မြန်မာပြည်ရဲ့အိန္ဒိယသဘုံစခန်းတွေရှိနေပြီးလက်နက်ကင်းဟန်းကိုမြန်မာပြည်အရှေ့ပိုင်းဒေသနဲ့ယူနန်တွေကတင်သွင်းတယ်လို့အိန္ဒိယဘက်ကယူဆပါတယ
်အိန္ဒိယအရှေ့မြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်လှုပ်ရှားမှုမှာတရုတ်အကူအညီပေးပုံကိုလွန်ခဲ့တဲ့ဧပြီလရေဦးတပ်ကတူပုံနှိပ်တိုက်ကထုတ်ဝေတဲ့ဘတ်တူလင်နာရဲ့Great Game East မှာအသေးစိတ်ဖော်ပြထားပါတယ် KIA ကတဆင့်တရုတ်နဲ့ဆက်သွယ်နိုင်တဲ့အတွက်1969က1985အထိ10နှစ်အတွင်းမှာနာဂသဘုံ1000ကျော်ဟာယူနန်ပြည်နယ်မှာစစ်တင်တိုင်းတည်နိုင်ခဲ့တယ်လို့ဆိုပါတယ်နာဂအဖွဲ့ဟာဝါအရင်ဆုံးလက်နက်ကင်တပ်ဖွဲ့ဖြစ်ပြီးကိုလိုနီခေတ်ကလွတ်လပ်ရေးတောင်းဆိုခဲ့ပါတယ်1963မှာကိုပိုင်အုပ်ချုပ်တဲ့ပြည်နယ်ဖြစ်လာပေမဲ့လွတ်လပ်ရေးလိုချင်သူတွေကလက်နက်ကင်လှုပ်ရှားနေတုန်းဖြစ်ပါတယ်အိန္ဒိယရဲ့နာဂပြည်နယ်နဲ့စကိုင်းတိုင်းအကြားမှာမြန်မာနဲ့အိန္ဒိယအစိုးရတပ်တွေပူးပေါင်းပြီးထိုးစစ်ဆင်လေရှိပါတယ်။ဒါပေမဲ့နာဂသဘုံစခန်းတွေရှိနေသေးတာကိုကြည့်ရင်အိန္ဒိယမြန်မာပူးတွဲစစ်ဆင်ရေးအချီးနှီးဖြစ်နေတာသိသာပါဗျ
။လူဦးရေ1,000,000လောက်ရှိတဲ့မဏိပူပြည်နယ်ဟာ1900ခုအစောပိုင်းဗာကြီးတော်မင်းလက်ထက်မှာမြန်မာလက်အောက်ခံဖြစ်ခဲ့ပါတယ်။အင်္ဂလိပ်မြန်မာပထမစုပေးအပြည်မဏိပူကိုအိန္ဒိယနဲ့ပူးပေါင်းလိုက်ပါတယ်။အနည်းနဲ့စေဂျိုလင်းနိုင်ငံတိုက်ပွဲဝင်ခဲ့ပြီး1992မှာပြည်내အဆင့်ကိုရရှိပါတယ်။မြန်မာပြည်ဘက်မှာခြေကိုယူပြီးလှုပ်ရှားနေတဲ့မဏိပူသဘုံအဖွဲ့လည်းရှိပါတယ်။ချင်းပြည်နယ်မှာလူဦးရေ9,000,000လောက်သာရှိပြီးစကိုင်းတိုင်းမှာ5,000,000ကျော်သာရှိရမို့အိန္ဒိယမြန်မာနယ်စပ်ဟာလူနေအလွန်ကျဲတဲ့ဒေသဖြစ်ပါတယ်။အိန္ဒိယအစိုးရရဲ့အရှေ့မြောက်ဒေသဆိုင်ရာဖွံ့ဖြိုးရေးစီမံကိန်းတွေကိုအကောင့်ထည့်ဖော်ဖို့ကိစ္စမှာတိုင်းရင်းသားသဘုံပြဿနာဟာအဓိကအခက်အခဲဖြစ်နေပါတယ်။နေဆက်ဒေတာကိုမတိတ်ချုံနိုင်တာဟာအိန္ဒိယအစိုးရရဲ့အားနည်းချက်ဖြစ်ပါတယ်။တကယ်တော့မြန်မာအနောက်ဘက်နေဆက်မှာအိန္ဒိယအစိုးရတပ်နဲ့အိန္ဒိယတိုင်းရင်းသားသဘုံအဖွဲ့တွေထိတိုက်တွေ့နေကြတာဖြစ်ပါတယ်။တရုတ်ကကူညီနေတဲ့အိန္ဒိယသဘုံဖြစ်လို့မြန်မာအနောက်ဘက်နေဆက်မှာတရုတ်နဲ့အိန္ဒိယတိုက်ပွဲဖြစ်နေတယ်လို့တောင်းတင်စားပြီးရေးကြတာမျိုးတွေရှိလာပါတယ်ခင်ဗျာ။
ဟောင်ကင်ရဲ့မြန်မာရေးသုံးသက်ချက်ကိုအခုလိုကြာသာရင်းနဲ့ညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေမနေ့ပိုင်းမှာနားဆင်နိုင်ကြပါလိမ့်ရှင်။တိုင်းရင်သတင်းလွှာကဏ္ဍကိုမထုတ်လွှင့်ခင်မှာတော့စနေနေ့ညတိုက်ရိုက်လေးလိုက်မှာဆွေးနွေးကြမယ့်အကြောင်းအရာကိုပြောပြရင်းဖိတ်ခေါ်ပါရစေရှင်။
တော်ရှိမြတ်မြအထွေထွေရွေးကောက်ပွဲကြီးကိုလာမယ့်ဒီ2015နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်လို့ပြည်သူ့ရွေးကောက်ပွဲကော်မရှင်ကနေပြီးတော့ကြေညာလိုက်ပြီးဖြစ်ပါတယ်။လွတ်လပ်ပြီးတော့မျှတတဲ့ရွေးကောက်ပွဲတရဖြစ်လာနိုင်ဖို့အတွက် လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအခင်းကျင်းမြန်မာနိုင်ငံရဲ့အခြေအနေအရအခြေခံကြကြဘာတွေလိုအပ်မှုရှိပါသလဲလာမယ့်စနေညပိုင်းဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးမင်းမြန်လူရဲ့တော်ရရှိနေအနေနဲ့မိမိရဲ့တယ်လီဖုန်းနံပါတ်တွေကိုချိုးတင်ပို့ထားလို့ရပါတယ်ဒါမှမဟုတ်ကိုဆွေးနွေးလို့ရဲ့ကိုမင်းမြန်လူရဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ view မြန်မာပိုင်းကိုချိုးတင်ပို့ထားလို့လည်းရပါတယ်view မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပြီးတော့ email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။ view American တန်ရဲ့ဓာတ်ရိုက်လေလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုနောက်ဆုံးကြာနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုလည်းနားဆင်ကြည့်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကနေတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ပြပေးနေတာဖြစ်ပါတယ်ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရယ်။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအာမီပါ။ PNY ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ကယားပြည်နယ်ဝန်ကြီးချုပ်ဦးခင်မာဦးအပါဝင်ပြည်နယ်ဝန်ကြီး၅ဦးဟာဆိုရင်ပြည်ထောင်စုတန်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကနေနှုတ်ထွက်ခဲ့ကြပါတယ်။သက်ဆိုင်ရာရွေးကောက်ပွဲကော်မရှင်ကလည်းထုတ်ပြန်ခဲ့တဲ့မဲပေးပိုင်ခွင့်ရှိသူလူဦးရေစီးရင်ဖားရမှုများပြားနေတယ်ဆိုတာနဲ့ကယားပြည်နယ်ဖူဆိုမြို့နယ်မှာစစ်အစိုးရတပ်ကနေသိမ်းဆီးထားတဲ့လေယာဉ်တချို့ကိုမူလပိုင်ရှင်တွေကိုပြန်လည်ပေးအပ်ခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟောင်းပါရှင်။တင်းတွေကိုဆိုင်းမုံနဲ့အတူတင်ဆက်သွားမှာပါ။ကယားပြည်နယ်ဝန်ကြီးချုပ်ဦးခင်မောင်ဦးအပါအဝင်ပြည်နယ်ဝန်ကြီး၅ဦးဟာလက်ရှိအာဏာရပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကနေနှုတ်ထွက်လိုက်ပြီးဖြစ်ပါတယ်။အခုလိုနှုတ်ထွက်ရတာဟာလာမယ့်2015ရွေးကောက်ပွဲမှာရည်ချင်းရှိတဲ့သူတွေပါဝင်ရွေးချယ်နိုင်ဖို့အတွက်နေရာဖယ်ပေးတဲ့တဘောလို့ပြည်နယ်လျှက်စစ်နယ်စပ်မှုဝန်ကြီးဦးစောဟူဟူကပြောပါတယ်။ဝန်ကြီးချုပ်အပါအဝင်ပြည်နယ်ဝန်ကြီး၅ဦးပါတီကနေနှုတ်ထွက်လိုက်တာဟာပြည်ခိုင်ဖြိုးပါတီအတွင်းလာမယ့်2015ရွေးကောက်ပွဲအတွက်နေရာရွေးချယ်ရေးမှာအချင်းချင်းပြည်လည်မှုမရှိလို့ဆိုပြီးကယားလူမျိုးစုဒီမိုကရေစီပါတီဥက္ကဋ္ဌဦးစောဒန်နီယယ်ကသုံးသပ်ပြောဆိုပါတယ်လာမယ့်ရွေးကောက်ပွဲမှာပြည်ခိုင်ဖြိုးပါတီကဝန်ကြီးဦးအောင်မင်းဝန်ကြီးဦးစိုးသိန်းနဲ့ဒုတိယဝန်ကြီးနှစ်ဦးဟာကယားပြည်နယ်အတွင်းဝင်ရောက်ရှင်ပြိုင်ရွေးခံဖို့လျှာထားတယ်လို့လည်းကယားလူမျိုးစုဒီမိုကရေစီပါတီဥက္ကဋ္ဌဦးစောဒန်နီယယ်ကပြောပါတယ်ပြည်ခိုင်ဖြိုးပါတီကနေနှုတ်ထွက်လိုက်တဲ့ဝန်ကြီးတွေအနေနဲ့မဲဆန္ဒရှင်ပြည်သူတွေတောင်းဆိုလိုက်ရင်ရွေးကောက်ပွဲပြန်ဝင်ဖို့စဉ်းစားသွားမယ်လို့လည်းစစ်မှုဝန်ကြီးဦးစောဟူဟူကပြောပါတယ်
လာမယ့်နိုဝင်ဘာလ၈ရက်နေ့မှာထွေထွေရွေးကောက်ပွဲကျင်းပဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေရက်သတ်မှတ်ထားပြီးဖြစ်ပေမဲ့မြန်မာနိုင်ငံဒေသအသီးသီးကတက်ဆိုင်ရာရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်ခဲ့တဲ့မဲပေးပိုင်ခွင့်ရှိသူလူရေစည်ရင်ဟာအမအရွေးအများပြားရှိနေတယ်လို့ဒေသခံစီးရင်ကောက်ခံသူတွေကပြောပါတယ်ရှမ်းပြည်မြောက်ပိုင်းဒီပေါ်မြုပ်နယ်အတွင်းကဆောင်ကြေးကြေးရွာအုပ်စုတစ်ခုထဲမှာရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်ထားတဲ့မဲစည်းမှာလူဦးရေ1226ယောက်ဟာမွေးနေ့မတူပေမဲ့မွေးလနဲ့မွေးရက်ကတော့ဇွန်လ30ရက်နေ့ကြီးရေးထားတဲ့အတွက်ဒီကိစ္စဟာမဲပေးပိုင်ခွင့်ခွင့်ရေးဆုံးရှုံးသွားမှာဖြစ်တယ်လို့တက်ကြလို့ရှားတူလူငယ်ဇိုင်းခမ်အိုက်ကပြောပါတယ်အခုလိုမာရွေးမှုအတွက်ရှမ်းနိုင်ငံရေးပါတီတွေကိုတင်ပြသွားမယ်လို့လည်းသူကပြောပါတယ်အလားတူကြရပြင်းတဲ့အတွင်းမဲပေးပိုင်ခွင့်စရင်ထုတ်ပြန်ရမှာနာမည်စရင်အမအရွေးများပြားနေတယ်လို့ကြရလူမျိုးစုဒီမိုကရေစီပါတီဥက္ကဋ္ဌဦးစောတန်နီယာကပြောပါတယ်မဲစရင်အမများရတာကတော့တချို့တွေမှာကွန်ပျူတာပိုင်းကျွမ်းကျင်မှုအားနည်းတာနဲ့ပြန်လည်စစ်ဆေးဖို့မေ့ကြံခဲ့တာဖြစ်တယ်လို့လွဲကော်ခရိုင်ရွေးကောက်ပွဲကော်မရှင်လက်ထောက်ညွှန်ကြားရေးမှူးဦးညင်ညင်မင်းကပြောပါတယ်
ရခိုင်ပြည်နယ်ရှိမြို့နယ်အများပြားမှာရေကြီးမှုဖြစ်ပွားခဲ့ပြီးအမြို့နယ်တစ်ခုတည်းမှာပဲတေဆုံးသူ၅ဦးရှိခဲ့တယ်လို့လူဦးရေ3000ခန့်အရေးပေါ်အကူအညီလိုအပ်နေတယ်လို့အမြို့နယ်ရခိုင်အမျိုးသားပါတီတွင်ရေးမှူးနှစ်ဦးစော်မင်းကပြောပါတယ်ပြီးခဲ့တဲ့အပတ်ကအမြို့နယ်အတွင်းမှာရေ15ပေကနေပေ20အထိနှစ်မြုပ်ခဲ့တဲ့အတွက်ကျေးရွာပေါင်း23ရွာကရွာသားတွေအရေးပေါ်အကူအညီလိုအပ်နေတာပါရေဘေးဒုက္ခသည်တွေအနေနဲ့နှိဆက်ရဆွေမျိုးသားချင်းတွေစီမှာခိုလုံနေကြရတယ်လို့နိုင်ငံရေးပါတီအချို့က စားနပ်ရိက္ခာအကူအညီပေးတာမျိုးရှိပေမဲ့ထိရောက်တဲ့အကူအညီတွေမရှိသေးဘူးလို့ဦးဆောင်မင်းကပြောပါတယ်
။လာမယ့်2025အထွေထွေရွေးကောက်ပွဲမှာမွန်နိုင်ငံရေးပါတီတွေဖြစ်တဲ့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီ AMDP နဲ့အမျိုးသမီးပါတီမွန်တို့ကနေမွန်ပြည်နယ်ဆယ်မြို့နယ်၊ကရင်ပြည်နယ်လေးမြို့နယ်နဲ့တနင်္သာရီတိုင်းဒေသကြီးတို့မှာအတီးတီးဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်။2030ရွေးကောက်ပွဲဝင်ခဲ့တဲ့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီကတော့53နေရာဝင်ရောက်ရှင်ပြိုင်ဖို့စီစဉ်နေတယ်လို့မွန်မျိုးသားပါတီ MNP အနေနဲ့ကတော့ဒီရွေးကောက်ပွဲမှာခန့်မှန်းခြေနေရာ60ကျော်လောက်ဝင်ပြိုင်သွားမှာဖြစ်ပါတယ်။အမျိုးသမီးမွန်ပါတီအနေနဲ့ပဲခူးတိုင်းဒေသကြီးမှာအမတ်လောင်း2ဦး၊တနင်္သာရီတိုင်းဒေသကြီးမှာ3ဦး၊မွန်ပြည်နယ်အတွင်းဆယ်မြို့နယ်မှာတဦးစီဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်
။ပဲခူးတိုင်းဒေသကြီးရွှေကြည်မြို့နယ်မှာကျေးရွာပေါင်း52ရွာလောက်ကဒေသခံတောင်ယာသမားတွေရဲ့လယ်ယာမြေတွေမှာကြွက်တွေဝင်ရောက်ဖျက်ဆီးခဲ့လို့စပါးစိတ်ခင်အများပြားပျက်စီးခဲ့ပါတယ်။ဇွန်လ3လောက်ကစပြီးတီးနံတွေပျက်စီးဆုံးရှုံးမှုကိုဆူဆူရရခံနေကြရတယ်လို့ဒေသခံတောင်သူတွေကပြောပါတယ်။ရခင်စိုက်ပျိုးပင်တွေတမကနောက်ထပ်စိုက်တဲ့စပါးပျိုးပင်တွေကိုကြွက်တွေကဖျက်ဆီးခဲ့တဲ့အတွက်ဒေသခံတောင်သူတွေအတိတ်ဒုက္ခရောက်နေတယ်လို့ဒါခန်စောအောင်နိုင်ကပြောပါတယ်အခုလိုကြက်တွေဖြက်စီးသွားတဲ့လေဧကအများပြားရှိနေပေမဲ့ဖြက်စီးဆုံးရှုံးမှုပမာဏကိုတော့အတိအကျစည်ရင်ကောက်ယူတာမျိုးမပြုတ်လုံနိုင်သေးဘူးလို့ KNU ရွှေကြည်မြို့နယ်ရဲ့လေယာစိတ်ပြေးတောင်ခံစောဒါစိန်ဝင်းကပြောပါတယ်ရွှေကြည်မြို့နယ်အတွင်းမှာပြီးခဲ့တဲ့1986ခုနှစ်ကလည်းကြက်တွေဖြက်စီးမှုကြောင့်ဆူဆူရွရွရခံခဲ့ရတယ်လို့ဒေသခံတောင်ရံသမားတွေကပြောပါတယ်
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကယားပြည်နယ်ဖရူဆိုမြို့နယ်ဆူရှောက်ကူကျေးရွာမှာနှစ်ပေါင်းများစွာကစစ်အစိုးရတပ်ကနေတင်စီထားတဲ့လေယာဉ်တွေကိုဒေသကုကယ်ရေးစစ်ဌာနချုပ်ကနေပြီးတော့မှပြန်လည်ပေးအပ်ခဲ့တာဖြစ်ပါတယ်။ဒီအကြောင်းတွေကိုတော့သတင်းတောက်တိတာအောင်ကနေအခုလိုစူးစီးတင်ဆက်ထားပါတယ်။
ကယားပြည်နယ်ဖရူဆိုမြို့နယ်ဆူလျာကူးကြီးရွာမှာစစ်တပ်ကနေတင်စစ်ထားတဲ့လေယာဉ်မြေတချို့တဝက်ကိုဒေသခံတွေထံပြန်လည်ပေးဆောင်ခဲ့တယ်လို့ဒေသခံတောင်သူကိုတူတွေကအခုလိုပြောပါတယ်
ကျွန်တော်တို့ဆိုထားနေရ49ဧကလလုံးပြရရမယ်ဆိုတော့ညလုံးစတော့တော့မရှိပါဘူးဒါပေမဲ့ကျွန်တော်တို့ဒီကတော့ဒီက600ကျော်ပြရရမယ်လို့ကျွန်တော်တို့သိထားပေမဲ့လို့ဟိုမှာသာဒီ49ဧကပြပြီးဆိုတော့ထဲဝဲကျွန်တော်ညမထားတာထဲပြကြောနေပြည့်ဆိုတော့သဘောဖြစ်နေတော့ဗော
ဒီတိုင်းစေးထားတဲ့လေယာဉ်တွေကိုဒေတာခန့်ဒေတာကုတ်ကရေးစစ်ဌာနချုပ်ဒါကဆောင်မူကိုတိုင်ဇွန်လကုန်ပိုင်းမှာပြောဆိုခဲ့တယ်လို့ကိုတူတယ်ကပြောပါတယ်ဒီမော့ဆိုမြို့နယ်အတွင်းမှာစစ်တပ်ကနေလေယာဉ်ဧကပေါင်း 1200 ကျော်ကိုသိမ်းယူထားခဲ့တဲ့အထက်က490ဧကကျော်ကိုပြန်လည်ပေးအပ်ခဲ့တာပါတောင်သူတွေအနေနဲ့သူတို့လေယာဉ်တွေပြန်ရလို့ဝမ်းသာပေမဲ့လိုအပ်တဲ့အတိုင်းသာမရှိသေးဘူးလို့ကရင်နီတောင်သူလယ်သမားသမတ်ကဥက္ကဋ္ဌကိုတဲတယ်ကအခုလိုပြောပါတယ်လေယာဉ်မြေတင်းဆက်ခံတချို့လယ်သမားတွေလေယာဉ်မြေပြန်မရှိသေးတဲ့သူတွေအတွက်လည်းဆက်လက်အကူအညီပေးသွားမယ်လို့ဂရင်းနီတောင်သူလယ်သမားတမကကိုတဲတယ်ကပြောပါတယ်။ကယားပြည်နယ်အတွင်းမှာ2009ကလက်နက်ကြီးတဲ့နန်းချောင်းကိုစတင်တည်ဆောက်ခဲ့တဲ့ကဒေသခံတွေရဲ့လေယာချမ်းမြေဧက3500ကျော်ကိုတင်ယူခဲ့ပြီးနေပါတဲ့ရော်ကြီးပေးဆောင်ခဲ့ပေမဲ့ဒေသခံအများစုကရော်ကြီးကိုလက်မခံဘဲကန့်ကွက်ဆန္ဒပြမှုတွေလည်းရှိခဲ့ပါတယ်။
ဆက်ပြီးတော့2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့မဆုံးဖြတ်ရသေးပေမဲ့ SNLD ခေါ်ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ရှမ်းပြည်နယ်အတွင်းမှာသာမကကယားပြည်နယ်တဲမှာလည်းပါတီရုံးတွေဖွင့်လှစ်ခဲ့ပါတယ်။အခုလိုပါတီရုံးပွဲတွေဖွင့်လှစ်နေတဲ့အပေါ်ဒေသခံကယားပါတီတွေကနေဘလို့အမြင်ရှိနေကြပါသလဲ SNLD ပါတီကတော့80နိုင်ငံရဲ့အခင်းကျင်းတွေမှာဘလို့လှုပ်ဆောင်သွားဖို့ရှိနေပါသလဲဆိုတာကိုနန်းဆိုင်ကူကနေစူးစီးတင်ဆက်ထားတဲ့သတင်းလွှာကိုကြားကြရမှာပါရှင
်။ရှမ်းတန်းရင်းသားမြတ်ဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီဟာရှမ်းပြည်နယ်အတွင်းတမတာမကကယားပြည်နယ်အတွင်းမှာပါရုံခွဲဖလှစ်ခတ်တဲ့အပေါ် SNLD ရဲ့ပြောရဲဆိုခွင့်ရှိသူဆိုင်လက်ကအခုလိုပြောပါတဲ့
။ကယားပြည်နယ်ထဲမှာပေါ့နော်ရှမ်းတန်းရင်းသားတွေတောက်ကောင်းနေပါလို့ရှိပါတယ်။တိုင်းသားတမျိုးတည်းအတွက်လာတာမဟုတ်တဲ့အတွက်ကြောင့်မို့လို့တခြားကယန်းတိုင်းရင်းသားတွေရောကရင်တိုင်းရင်းသားတွေရောကျွန်တော်ပုံပွဲမှာထိုက်လဲလဲလဲလာရောက်အားပေးနေတာလည်းတွေ့ရပါတယ်
။ကယားပြည်နယ်လွတ်ကော်မြို့နယ်ဒီမော့ဆုံမြို့နယ်တွင်မှာပါတီရုံးခွဲတွေကိုလာရောက်ဖွင့်လှစ်ခဲ့တာပါ။
SNLD ပါတီအနေနဲ့အခုလိုပါတီရုံးတွေတိုးချဲ့ဖလှယ်လာခဲ့ပေမဲ့လာမယ့်2025ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့မတိချတဲ့တလို့စောင့်ကြည့်နေစဉ်အနေအထားမှာရှိနေသေးတယ်လို့စိုက်လိုက်ကအခုလိုပြောပါတယ
်2025ရွေးကောက်ပွဲဝင်မယ်မဝင်ဘူးဆိုတာ SNLD ပါတီအနေနဲ့မဆုံးဖြတ်သေးပါဘူးရွေးကောက်ပွဲနည်းဥတွေနဲ့ပတ်သက်ပြီးမဲဆွဲတရားရေးဥတွေစတာတွေလည်းပဲအစီအချက်ထပ်မှာသေးဘူးလည်းကံပွဲကြီးညာနဲ့ဒီစစ်ဆက်ပေါ့နော်အတူရအဲ့ဒါရင်းနဲ့ငင်းချင်းဆွေးနွေးနေတဲ့ကိစ္စလည်းပဲကျွန်တော်ညွှန်ပြထားတဲ့အခြေမျိုးကိုမရောက်သေးတဲ့ဆက်ကြောင့်မို့လို့ကျွန်တော်စောင့်ကြည့်နေသေးပဲရှိပါသေးတယ
်အခုလိုရှမ်းနိုင်ငံရေးပါတီတွေကြရပြည်နယ်မှာပါတီရုံဖွင့်လှစ်တဲ့အပေါ်ကြရလူမျိုးစုပါတီဥက္ကဋ္ဌခူးတန်နီယာကအခုလိုပြောပါတယ
်ရှမ်းပြည်နယ်ကပါတီကကြရပြည်နယ်မှာလာဖွင့်တော့ဟိုကျွန်တော်တို့တိုင်းသားချင်းချင်းရှီလုံးမှုနည်းနည်းအားနည်းတာပေါ့နော်
တိုင်းရင်းသားပါတီအချင်းချင်းညှိနှိုင်းပြီးနားလည်မှုယူလှုပ်ဆောင်တော့ဖို့ကိုလည်းခူတနီယာကတိုက်တွန်းပြောဆိုခဲ့ပါတယ် SNLD ပါတီဟာ2015ရွေးကောက်ပွဲအနိုင်ရခဲ့မယ်ဆိုရင်ရှမ်းပြည်နယ်အစိုးရဖြစ်ချင်းမဖြစ်ချင်းထက်2008ဖွဲ့စည်းပုံအခြေခံဥပဒေကိုအတိကထားပြီးလွတ်တော်ထဲမှာပြင်ဆင်သွားမယ်လို့စိုက်လိုက်ကပြောပါတယ် SNLD ပါတီဟာ1990ရွေးကောက်ပွဲမှာ LLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြီးရင်လွတ်တော်ကိုယ်စားလှယ်နေရာအများဆုံးရခဲ့တဲ့ပါတီဖြစ်ပြီးကိုယ်စားလှယ်လောင်း65နေရာဝင်ပြိုင်ရမှာ23နေရာအနိုင်ရခဲ့ပါတယ်
ဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ကြရပြည်နယ်ဝန်ကြီးချုပ်ဦးခင်မောင်ဦးအပါအဝင်ပြည်နယ်ဝန်ကြီး၅ဦးဟာလက်ရှိအာဏာရပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကနေနှုတ်ထွက်လိုက်ပြီးဖြစ်ပါတယ်မြန်မာနိုင်ငံဒေတာတီတီကတက်ဆိုင်ရာရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်တဲ့မဲပေးပိုင်ခွင့်ရှိလူဦးရေစင်းဟာအမှားရင်းအများပြားရှိနေပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ထိုင်းနယ်စပ်ဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တရင်သတင်းလွှာကဏ္ဍကိုနားဆင်ခဲ့ကြရတာပါ။ဒီအစီအစဉ်ကိုတောက်ကြနေမနေ့ပိုင်းမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။VOA ရဲ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းနိုမီတာ32နဲ့50တို့ကနေနားဆင်နိုင်သလိုမိုဘိုင်းတယ်လီဖုန်းတွေကနေပြီးတော့လည်းနောက်ဆုံးလွှင့်အစီအစဉ်ဆိုတဲ့ခေါင်းစဉ်အောက်ကနေပြီးတော့နားဆင်နိုင်ကြပါတယ်။မနေ့ဖန်တောက်ကြနေမနေ့ဖက်6နာရီကနေ6နာရီခွဲထိပထမနာရီဝက်အစီအစဉ်ကိုလိုင်းနိုမီတာ32 40 49တို့ကနေဖန်ယူနားဆင်နိုင်ပြီးဒုတိယနာရီဝက်မှာတော့လိုင်းနိုမီတာ32 40 50နဲ့လမီတာ190တို့ကနေတုချက်ဖန်ယူနာစင်နိုင်ပါရှင်။တောက်ကြနေမနေ့ကမှာတော့ကျမရေးနဲ့တိုင်းရင်သတင်းလွှာအစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်ကြရမှာဖြစ်ပါတယ်။ VOE ကနေအခုထုတ်လွှင့်ပေးနေတဲ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေမကြခင်ပြီးဆုံးပါတော့မယ်ရှင်။အစီအစဉ်ဆုံးမတက်ခင်မှာသတင်းချင်းချုပ်ကိုကိုအောင်အောင်ကတက်လက်ကြီးညပေးပါဦးမယ်ရှင်။
အီရန်နျူကလ িয়ার ရေးဆွေးနွေးပွဲတွေကိုဩစတြီးယားနိုင်ငံဗီယက်နမ်မြို့မှာဒီကနေ့ဆက်လက်ကျင်းပနေပါရယ်အီရန်နဲ့ကမ္ဘာ့အင်အားကြီးနိုင်ငံတွေအကြားနျူကလ িয়ার အရေးဇလိုင်လ10ရက်မှာအပြီးသက်ဆွေးနွေးဖို့သတ်မှတ်ထားတာဖြစ်ပြီးဒီလိုရတိုးသတ်မှတ်လိုက်တာဟာနောက်ဆုံးအကြိမ်လေးဖြစ်နေပါရယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂီလက်ဗရော့ရိုဟာဒီအီရန်ရဲ့နျူကလ িয়ার အရေးနဲ့ပတ်သက်ပြီးဆွေးနွေးညှိနှိုင်းမှုနောက်ဆုံးအခြေအနေတွေကိုတယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့ကြပါရယ်သဘောတူညီမှုရဖို့နီးကပ်လာပြီမဲ့ကုလသမဂ္ဂကအီရန်ပေါ်လက်နက်မယောင်းချရေးတားမြစ်ထားတဲ့အချက်ကိုရုတ်သိမ်းပေးဖို့ဆိုတဲ့အရေးပါတဲ့အချက်တစ်ခုကိုကြံနေသေးတယ်လို့မြင်တဲ့အကြောင်းကိုတော့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂီလက်ဗရော့ကပြောပါရယ်ဂရိဝန်ကြီးချုပ်အလက်ဆီစီပရက်စ်ဟာဂရိဗဏ္ဍာရေးဝန်ကြီးဌာနတာဝန်ရှိသူတွေနဲ့မနေ့ကတွေ့ဆုံဆွေးနွေးခဲ့ပါရယ်ငွေချေးအကျပ်တဲနဲ့ရင်ဆိုင်နေရတဲ့ဂရိနိုင်ငံအနေနဲ့သုံးနှစ်ကြာငွေချေးအစီအစဉ်တရက်ကိုအဆိုပြုပြီးနောက်ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့အကူအညီပေးဖို့တောင်းဆိုအပြီးမှာဝန်ကြီးချုပ်ကအခုလိုဆွေးနွေးခဲ့တာပါငွေချေးအကျပ်တဲနဲ့ပတ်သက်ပြီးဂရိနိုင်ငံအနေနဲ့ဖြည့်ရှင်းဖို့တမန်ရတောက်ကြနေမတိုင်ခင်မှာပြုပြင်ပြောင်းလဲရေးအစီအစဉ်တရက်ကို Mr. Cyprus နဲ့တာဝန်ရှိသူတွေကအပြီးသက်ရေးဆွဲနေရလဲဖြစ်ပါတယ်မလေးရှားနိုင်ငံရဲ့လူကုန်ကူးမှုအစဉ်အတန်းကိုအစစ်မြင့်ပြောင်းလဲသတ်မှတ်ပေးသွားမှာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကပြောဆိုတဲ့အကြောင်းသတင်းတွေမှာဖော်ပြပါတယ်လူ့ခွင့်လှုပ်ရှားသူတွေနိုင်ငံရေးသမားတွေရဲ့အစီရင်ခံစားဖို့အခြေခံပြီးတော့ဒီလိုပြောင်းလဲဖို့စီစဉ်လိုက်တာပါ။နောက်ပတ်မှထုတ်ပြန်ဖို့ရှိနေတဲ့လူမောင်ကိုကူးမှုနှစ်ဆင်အစီရင်ခံစားမှာမလေးရှားနိုင်ငံရဲ့အနေအထားကိုအမေရိကန်နိုင်ငံသားဌာနကအစစ်မြင့်ပေးသွားမယ်လို့အမည်မဖော်တဲ့အစိုးရအရာရှိတွေကကိုးကားပြီးသတင်းတွေမှာဖော်ပြပါရတယ်။
ကြာသပတင်းနေ့ညပိုင်းနိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုအောင်အောင်ကြီးညာပေးသွားတာပါ။ဒီညအစည်းအဝေးထုတ်လုပ်ရမှုကမက်ကင်ဖြူထွေးဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Nick Avenot ဖြစ်ပါတယ်။ကျွန်မခွာညိုပါရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစည်းအဝေးတွေကို VO မြန်မာပိုင်းအစည်းအဝေးအင်တာနက်စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းနှာစင်နိုင်ကြပါတယ်။မနေ့ကတောက်ကြနေ့မနေ့ပိုင်းအစည်းအဝေးတွေကိုတော့ line to meter 32.40.48 တို့ကနေဖန်းယူနှာစင်နိုင်ကြပါတယ်ရှင်။ VO ကိုနှာစင်ခဲ့တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။
This program has come to you from the Voice of America, Washington.